Welcome to the Voice of America in Burmese.
မင်္ဂလာရချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်နိုဝင်ဘာလ9ရက်စနေနေ့ည9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနောင်လပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင်။
ကျမရှားဖောင်ပါစနေနေ့ညနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာမနက်ဖြန်ကျင်းပမဲ့တထွေရွေးကောက်ပွဲအတွက်သက်ဆိုင်ရာမဲရုံတို့မှစတင်ပြင်ဆင်နေကြတဲ့အကြောင်းတရုတ်သမ္မတနဲ့ထိုင်ဝမ်သမ္မတတို့စင်ကာပူနိုင်ငံမှာဒီကနေ့မျက်နှာဆုံညီတွေ့ဆုံကြမယ့်အကြောင်းနဲ့ပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လင်းနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်နဲ့တခြားနိုင်ငံကနိုင်ငံသားတွေထောက်လှမ်ရေးတွေအနေနဲ့အီဂျစ်နိုင်ငံနဲ့ထောက်လှမ်ရေးချက်လက်တွေမျှဝေဖို့ပြက်ခွက်ခဲ့တယ်လို့အီဂျစ်နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်တဲ့အကြောင်းဒီလိုထိတ်တန့်ရသတင်းတွေကိုကြားရဖို့ရှိပါတယ်ရှင
်ဒီကနေ့ညနားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့မနက်ဖြန်ကျင်းပရမယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးရမှာကိုကြောင့်တတ်မှတ်ပယ်မဲ့ပုံစံတစ်ခုခုကိုလှုပ်ဆောင်မိခဲ့တယ်ဆိုရင်ရွေးကောက်ပွဲကော်မရှင်အနေနဲ့မှာရင်းသွားတဲ့မဲလက်မှတ်ကိုလဲလှယ်ပေးဖို့မရှိဘူးလို့ပြောဆိုလိုက်ပါတယ
်အခုကျွန်တော်တို့မဲစင်းမှာဆုံးနဲ့ထေးရဲထင်းနေပေါ့နော်အဲ့ဒါဆိုလို့ရှိရင်မဲလက်မှတ်ဆောက်ပြီးတော့ထုတ်ပြီးတဲ့အချိန်မှာတည်းကသူကတောင်းပြန်ပြီးတော့လဲလှယ်ဖို့တောင်းခံရမယ်တစ်စိတ်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပြီးတော့
ပြေဆုံးတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့နည်းမြေမတိငိမ့်အေးချမ်းသေးတဲ့တိုင်းနာဒေသတွေကရွေးကောက်ပွဲလုံးမဲ့အခြေအနေရန်ကုန်နဲ့ပဲခူးတိုင်းတွေကကြိုတင်မဲ့အခက်အခဲအခြေအနေတွေနဲ့အတူဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ကိုအောင်လွင်ဦးတင်ဆက်မဲ့တိုင်းရိပ်လေလံကိုနားဆင်ရမှာပါအခုရင်ဆုံးတော့စနေညပိုင်းထိတဲ့ရောက်သတင်းတွေကိုရှားဖောင်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင်
မြန်မာနိုင်ငံမှာမနက်ဖြန်ကျင်းပမဲ့တထွေရွေးကောက်ပွဲအတွက်သက်ဆိုင်ရာမဲရုံတွေမှာစတင်ပြင်ဆင်နေကြသလိုလုံခြုံရေးအတွက်အာဏာပိုင်တွေစောင့်ကြနေကြသလိုနိုင်ငံရေးပါတီတွေကလည်းစောင့်ကြည့်ကဲခတ်ဖို့ပြင်ဆင်နေကြပါပြီ။ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မစိုးရိမ်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဦးထားဦးတင်အေးကနေပြည်တော်မှာရွေးကောက်ပွဲပြင်ဆင်မှုတွေတွားရောက်ကြည့်ရှုစဉ်ပြောကြားသွားပါတယ်။မဲရုံအများစုမှာမဲပုံးတွေကိုစတင်ပြင်ဆင်နေသလိုစနေနေ့မနေ့ကလေးကစတင်ပြင်ဆင်ကြိုတင်မဲပေးတာတွေကိုလည်းတနိုင်ငံလုံးမှာဆက်ပြီးတော့ပေးနေပါတယ်။ပထမဆုံးကြင်ရသားဆွေရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်လူလူကြားစိတ်ဝင်စားမှုများတဲ့အတွက်မဲပေးသူများမယ်လို့လည်းရန်ကုန်မြို့ကမဲယုံတာဝန်ရှိသူကခန့်မှန်းကြပါတယ်။အထူးကတိုက်ခန့်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ရွေးကောက်ပွဲရလတွေကိုရန်ကုန်မြို့ကဌာနချုပ်ရုံးမှာ LCD TV တလုံးနဲ့ထုတ်ပြန်ကြေညာနိုင်ဖို့စီစဉ်ထားတယ်လို့လည်းပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ်။မြန်မာနိုင်ငံရဲ့လူဦးရေတန်90ကျော်နဲ့မဲပေးခွင့်ရှိသူတန်30ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအစိုးပိုင်းကကြေညာထားပေမဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့စီးရင်မှာတော့အရေးအတွက်တိကျကိုဖော်ပြထားတာမျိုးမရှိပါဘူး။မဲပေးခွင့်ရှိပေမဲ့လည်းမဲစင်းမှာမပါတာလူပိုတွေပါနေတာလို့စီးရင်အမားအယွင်းတွေရှိနေတယ်လို့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း6000ကျော်တကတချို့ရဲ့အမည်စီးရင်တွေဟာဆိုရင်လဲမဲလက်မှတ်မှာမပါတာကိုယ်စားလှယ်လောင်းဖြစ်ကပယ်ဖြတ်ထားသူတွေမဲလက်မှတ်ပေါ်မှာပါနေတာတွေလို့အမားအယွင်းတွေရှိနေတယ်လို့လဲဝေဖန်မှုတွေထွက်ပေါ်နေပါတယ်ရှင်
။တရုတ်နဲ့ထိုင်ဝမ်နိုင်ငံတို့ကြား1949ကစလို့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမဲ့စင်ကာပူနိုင်ငံထိပ်သီးညီလာခံမတိုင်ခင်ဒီကနေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေလက်ဆွဲနှုတ်ဆက်ခဲ့ကြပြီးတမိုင်းဝင်တွေ့ဆုံမှုကိုစတင်လိုက်ကြပါတယ်။ထိုင်ဝမ်သမ္မတမိုင်းအင်ကျောင်းနဲ့တရုတ်သမ္မတရှီကျင်းပင်တို့ကအပြုံးကိုစီနဲ့သတင်းတောက်တွေကိုလက်ဝှေ့ရန်နှုတ်ဆက်ခဲ့ပြီးဆွေးနွေးပွဲကိုစတင်ခဲ့တာဖြစ်ပါတယ်။ဘယ်သူကမှကျွန်တော်တို့ကိုခွဲလို့မရဘူး။ကျွန်တော်တို့ဟာမိသားစုတည်းသာဖြစ်ကြောင်းသမ္မတရှီကပြောပါတယ်။ဒါဟာပထမဦးဆုံးတွေ့ဆုံကြတာမှန်ပေမဲ့မေဟောင်းဆွေဟောင်းတွေပြန်ဆုံရတယ်လို့ပဲခံစားရတယ်လို့ထိုင်ဝမ်သမ္မတမိုင်းအင်ကျောင်းကပြောပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကတနိုင်ငံရဲ့စံတန်ဖိုးနဲ့ဘဝဖြတ်သန်းမှုတွေကိုနားလည်ဖို့လိုတယ်လို့သူကဖြည့်ဆွက်ပြောပါတယ်။သမ္မတနှစ်ဦးရဲ့အခုလိုတွေ့ဆုံမှုဟာရေးကြီးတဲ့တမိုင်းမှတ်တမ်းဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးတွေခုထက်ပိုတိုးတက်ကောင်းမွန်လာအောင်လုပ်သွားနိုင်လိမ့်မယ်လို့တရုတ်အာဏာပိုင်တွေကမျှော်လင့်နေပါတယ်။ဒီမိုကရေစီနည်းရသွားနေတဲ့ထိုင်ဝမ်နိုင်ငံဟာတရုတ်ပြည်မကြီးရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံဘက်ကကြေညာထားပြီးတရုတ်ပြည်မကြီးနဲ့ပြန်လည်ပေါင်းစည်းကိုလိုလားနေပါတယ်။ထိုင်ဝမ်နိုင်ငံမှာတော့သမ္မတမိုင်းအင်ကျောင်းထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ထွက်ခွာမယ်ဆိုတာကြောင့်ဒေါသထွက်နေတဲ့ဆန္ဒပြသူတွေဟာပါလီမန်ကိုဝိုင်းခဲ့ကြပါတယ်။
အိန္ဒိယပိုင်ကက်ရှမီးယားဒေသအတွက်စီးပွားရေးကူညီထောက်ပံ့မှုဖြင့်ဒေါ်လာ12ဘီလီယံပေးအပ်မယ်အကြောင်းအိန္ဒိယဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။စနေနေ့ကရှီနာဂာမြို့ကိုတွားရောက်လည်ပစဉ်ဗန္ဒရေးကူညီပေးမယ့်အစီအစဉ်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်တာဖြစ်ပါတယ်။ခီးစဉ်တွင်ဆန္ဒပြပွဲတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့မြို့မှာလုံခြုံရေးတင်းကျထားခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီကတော့ကက်ရှမီးယားဒေသကိုတစ်ချိန်လုံးကလိုထင်ရှားတဲ့အခြေအနေမျိုးဖြစ်လာအောင်ပြန်လည်တည်ဆောက်ပြီးအင်အားကောင်းတဲ့ကက်ရှမီးယားတဲ့ဖြစ်ဒ တိဆောက်လိုတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကက်ရှမီးယားဒေသမှာလူပေါင်းရာနဲ့ချီတည်ဆုံးခဲ့ရပြီးထောင်နဲ့ချီတဲ့လူတွေအိုးအိမ်မဲ့ဖြစ်ရတဲ့ရေလွှမ်းမိုးမှုတွေနဲ့ကြုံခဲ့ရပြီးတစ်နှစ်ကျော်လောက်အချိန်မှာပဲဝန်ကြီးချုပ်မော်ဒီကရှီနဂါမြို့ကိုတွားရောက်လည်ပတ်တာဖြစ်ပါတယ်။မတီးမငိမ့်ဖြစ်နေတဲ့ဒေသကိုတွားရောက်လည်ပတ်ခဲ့တဲ့ဝန်ကြီးချုပ်ရဲ့မိကူမှာနိုင်ငံရေးကိစ္စတွေကိုရှောင်ရှားပြောဆိုသွားပေမဲ့အတိုက်အခံနိုင်ငံရေးသမားတွေကတော့မစိုးသလောက်စီးပွားရေးအကူအညီကကက်ရှမီးယားဒေသအတွက်အထောက်အကူမဖြစ်ဘူးဆိုပြီးဝန်ကြီးချုပ်အပေါ်ဝေဖန်ခဲ့ကြပါတယ်။
ဩဂုတ်လအတွင်းစီးရီးယားမြောက်ပိုင်းမြို့တစ်မြို့ကိုတိုက်ခတ်ရမှာကန့်တက်ပါတဲ့မတ်စတာဓာတုတန်းငွေကိုတုံးခဲ့တာတေချာကြောင်းကဘာလုံးဆိုင်ရာဓာတုလက်နက်သုံးဆွဲမှုတားမြစ်ရေးစောင့်ကြည့်အဖွဲ့ကပြောလိုက်ပါတယ်ဒီမတ်စတာတန်းငွေကြောင့်မွေးကင်းစကလေးငယ်တူဦးတေဆုံးသွားရပြီးမရယာမြို့ကတိုက်ခတ်မှုမှာလည်းအခြားလူနှူးကိုအစိတ်တင်စေခဲ့ပါတယ်တရားဥပဒေအရတားမြစ်ထားတဲ့ဒီမတ်စတာတန်းငွေကိုဘယ်သူတွေကတုံးနေတယ်ဆိုတာအဲ့ဒီအဖွဲ့ကထုတ်မပြောပါဘူးဒါပေမဲ့လူအခွင့်အရေးလှုပ်ရှားသူတွေနဲ့အခြားသဘုံအုပ်စုတွေကတော့စီးရီးယားအစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့ IS သွေးကြအဖွဲ့တွေကဒီတန်းငွေကိုတုံးနေတာဖြစ်တယ်လို့ဆွဆွဲကြပါတယ် IS သွေးကြတွေမတ်စတာတန်းငွေကိုတုံးနေတယ်လို့အမေရိကန်ပြည်ထောင်စုကလည်းအရင်ကတန်တရာဖြစ်ခဲ့မှုပါတယ်ကဘာလုံးဆိုင်ရာဓာတုလက်နက်သုံးဆမှုတားမြစ်ရေးအဖွဲ့ကသူတို့ရဲ့တွေ့ရှိချက်အစီရင်ခံစာအပြည့်စုံကိုကုလသမဂ္ဂမှာတင်သွင်းသွားမှာဖြစ်ပါတယ်ပထမကဘာစစ်တုံးကလည်းမတ်စတာတန်းငွေကိုပထမဦးဆုံးချိန်တုံးခဲ့ပြီးအဲ့ဒီအချိန်ကစလို့တရားဥပဒေအရတားမြစ်ထားတာပါဒီမတ်စတာတန်းငွေဟာအစိတ်တစ်မျိုးဖြစ်ပြီးမျက်လုံးအရည်ပြားအဆုတ်နဲ့ခန္ဓာကိုယ်တွင်းပိုင်းကိုလောင်ကျွမ်းစေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ပြီးခဲ့တဲ့တစ်ပတ်ကပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လျင်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်နဲ့တခြားနိုင်ငံကြားနိုင်ငံတွေအနေနဲ့အီဂျစ်နိုင်ငံနဲ့ထောက်လှမ်းရေးအချက်အလက်တွေမျှဝေဖို့ပြက်ကွက်ခဲ့တယ်လို့အီဂျစ်နိုင်ငံကြားရေးဝန်ကြီးဆမ်မက်ရှူခရီကတင်းတောက်တွေကိုပြောပါတယ်ရုရှားခီးတဲ့တင်လေရင်ပြက်ကျရတာဟာဘုံခွဲတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့အီဂျစ်လုံခြုံရေးဌာနကထုတ်ဖော်မပြောသေးဘူးနိုင်ငံခြားထောက်လှမ်းရေးတွေအနေနဲ့အချက်ပြပြောဆိုတာတွေတောင်မလုပ်ခဲ့ကြောင်းစနေနေ့ကတင်းတောက်နဲ့စကားပြောစဉ်နိုင်ငံခြားဝန်ရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ရုရှားသမ္မတဗလာဒီမာပူတင်ရဲ့လက်ထောက်ဟောင်းတူဖြစ်တဲ့အမေရိကန်သူဟာအမေရိကန်နိုင်ငံဝါရှင်တန်မြို့တော်ကဒီဒူပွန်ဆာကဲနားမှာရှိတဲ့ဟိုတယ်ကမ်းတစ်ခုမှာတည်ဆုံနေတာကိုတွေ့ရှိခဲ့ရပါတယ်။တည်ဆုံသွားတဲ့ပုဂ္ဂိုလ်ဟာအသက်58နှစ်အရွယ်မစ်ခဲလစ်ဆင်ဖြစ်ကြောင်းဝါရှင်တန်မှာရှိတဲ့ရုရှားတန်ရုံကတောက်ကြနေမှာအတည်ပြုပြောဆိုပါတယ်။သူဟာရုရှားပြန်ကြားရေးဝန်ကြီးအဖြစ် 1999 ကနေ 2004 ထိတာဝန်ယူခဲ့သူလည်းဖြစ်ပါတယ
်။ကနေဒါနိုင်ငံကနေအမေရိကန်ရဲ့ကမ်းလွန်ပိုင်းပြည်နယ်တွေကိုဆက်သွယ်တင်ပို့မဲ့ကီလိုမီတာ 1900 အရှည်ရှိတဲ့Keystone XL ရေနံပိုက်လိုင်းစီမံကိန်းကိုအမေရိကန်သမ္မတအိုဘားမားကပယ်ချခဲ့ပါတယ်ဒီစီမံကိန်းဟာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်မကန့်ညီဘူးဆိုတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့သုံးသပ်ချက်ကိုသူ့အနေနဲ့သဘောတူကြောင်းအိုဘားမားရဲ့ပြောဆိုချက်ကိုတောက်ကြနေမှာအင်ဖြူတော်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အိုဘားမားရဲ့ရာသီဥတုပြောင်းလဲမှုနဲ့သဘောပတ်ဝန်းကျင်ပြည့်စုံမှုဆိုင်ရာအကြောင်းအရာတွေအောက်မှာဒီပိုက်လိုင်းစီမံကိန်းဟာပိုပြီးအာရုံစိုက်ခင်လာရတာလည်းဖြစ်ပါတယ်ရှင
်
စနေညပတ်ထိတ်တန့်ရောက်တဲ့တဲ့တွေကိုရှားဖောင်တဲ့ကုန်ရံဝင်းအောင်လို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေဘက်ကိုအလှည့်ပေးပါအောင်မရှင်။မင်းဖြန်မှာကျင်းပါရမယ့်သမိုင်းဝင်အထွေထွေရေးကောက်ပွဲကြီးကနေထွက်လာရဲ့ရလဒ်ကိုလက်ခံမယ်လို့တမနာဥသိန်းစိန်ကပြောပေးမယ်။နိုင်ငံတကာအကဲခတ်တွေကတော့တန်တရားရှိနေကြပါတယ်။ဒီအတော့အတွင်းမှာပဲနိုင်ငံတော်မှာရှိရဲမဲယုံပေါင်း4000ကနေသတင်းကုန်တွေရေးကောက်ပွဲကြီးအတွက်အပိသက်ပြင်ဆင်ခဲ့ကြပါပြီ။ APAFP သတင်းဆောင်ပေါ့အခြေခံပြီးတော့မအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
တောက်ချာနေညာကမြန်မာအစိုးရပိုင်းသတင်းဌာနကထုတ်လွှင့်ခဲ့တဲ့သမရဦးသိန်းစိန်ရဲ့ရွေးကောက်ပွဲဆိုင်ရာမိန့်ခွန်းမှာသူ့အစိုးရအဖွဲ့ရောစစ်တပ်ကပါတနင်္ဂနွေရွေးကောက်ပွဲရလဒ်ကိုလေးစားပါလိမ့်မယ်လို့ပြောကြားခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအာဏာကိုနောက်ွယ်ကနေထိန်းချုပ်ထားတဲ့စစ်တပ်ရဲ့သဘောထားကိုသမရရဲ့ပြောဆိုချက်ကကိုစားမပြုဘူးလို့မြင်ကြောင်းနယူးယောက်အခြေဆိုင်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဒုညွန်ကြားရေးမှူးဖီလ်ရောဘင်ဆန်ကပြောပါတယ
်။ The presidentis saying that he will accept the results and that's good. Obviously he should. That's
you know the role
ဘေကပွဲရလက်ကိုသူ့အနေနဲ့လက်ခံလိုက်မယ်လို့သမရကပြောတာကောင်းပါတယ်သူ့အနေနဲ့လှုပ်လဲလှုပ်တင်တာပါဒါဟာဒီမိုကရေစီရွေးကောက်ပွဲဖြစ်ပေါ်လာဖို့နိုင်ငံကိုဥဆောင်နေတဲ့ခေါင်းဆောင်တဦးရဲ့ဆောင်ရွက်ပေးရမယ့်အခမ်းကဏ္ဍလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအုပ်ချုပ်သူတွေရဲ့နောက်ွယ်အမှန်တကယ်အာဏာရှိနေတဲ့စစ်တပ်အပါအဝင်ကျန်တဲ့လူတွေအလုံးသူ့အတိုင်းဖြစ်မယ်ဆိုတဲ့အတိတ်ပဲမျိုးတော့မဟုတ်ပါဘူး
။သမရဦးသိန်းစင်ကသူ့အနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ပြောကြတာဟာနိုင်ငံတကာအတိုင်းအဝိုင်းကိုဥတည်ပြီးသူ့အစိုးရအဖွဲ့အနေနဲ့ရွေးကောက်ပွဲကိုလွတ်လပ်တရားမျှတစွာနဲ့ရိုးသားသားကျင်းပမှာဖြစ်တယ်ဆိုတဲ့အကြောင်းအသိပေးလိုက်တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်ကမဲယုံတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီအေးကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့အားလုံးပြင်ဆင်ထားပြီးဖြစ်ကြောင်းနဲ့စိုးရိမ်မှုမလို့ကြောင်းပြောကြားခဲ့ပါတယ်။
အခုကျွန်တော်တို့မဲဆင်းမှာဆုံးနေသေးတယ်ထင်းတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်မဲလက်မှတ်ဆပြီးတော့ထုတ်ပေးတဲ့ချိန်မှာတည်းကသူကတောင်းပြန်ပြီးတော့လဲလဲကိုတောင်းခံရမယ်တစိမ့်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပေးတော့ဘူးဗ
ျဒါပေမဲ့လည်းမဲဆန္ဒရှင်စီအမှားယွင်းတွေအပါအဝင်ရွေးကောက်ပွဲဆိုင်ရာတိုင်တန်းချက်တွေကိုကင်တွယ်ဖြေရှင်းရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာအားနည်းမှုတွေရှိနေတယ်လို့ Phil Robinson ကပြောပါတယ်
I mean I think we're concerned because there's going to be a significant
ကျွန်တော်တို့လည်းစိုးရိမ်ခြင်းဖြစ်မိပါတယ်ဘာလို့လဲဆိုတော့အထူးသဖြင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တခြားနိုင်ငံရေးပါတီတွေဘက်ကအကြီးအကျယ်မျှော်လင့်ထားတာပါဥပမာပြည်ထောင်စုရွေးကောက်ပွဲကော်မရှင်လှုပ်ဆောင်နေပုံကိုကြည့်ရင်တိုင်တန်းချက်တွေကိုထင်သာမြင်သာရှိရှိကင်တွယ်ဖြေရှင်းရလားဆိုတာမေးကြရပ
ါဒီအတော့တွင်မှာပဲမြမရွေးကောက်ပွဲအခင်းအကျင်းဖြစ်ပေါ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်မိကြောင်း American Outlook တော်ခေါင်းဆောင်နေဖြစ်တဲ့နယူးယောက်ပြည်နယ် Democratic Party အမတ် Joe Crowley နဲ့Ohio ပြည်နယ် Republican အမတ် Steve Sharpot တို့ကတောက်ကြနေကအတီးတီးပြောဆိုခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်ပါရှင်။အခုလိုရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းကိုနားဆင်ပြီးမှတော့တစ်ဆက်သေးမှာပဲ။မာရင်သွားတဲ့မဲလက်မှတ်ကိုကော်မရှင်ကပြန်ထုတ်ပေးမှာမဟုတ်ဘူးလို့ပြောဆိုတဲ့သတင်းကိုနားဆင်ရမှာပါ။မဲဆန္ဒရှင်တဦးအနေနဲ့အကြောင်းကြောင်းကြောင့်မဲဆန္ဒပေးရမှာကိုဆန္ဒပြုပြီးကိုကြောင့်ပြက်စီးရမှာပေးမိတာတမက်ပယ်မဲ့ပုံစံတစ်ခုခုကိုလှုပ်ဆောင်မိတာရှိခဲ့ရင်ကော်မရှင်အနေနဲ့မှာရင်သွားရဲ့မဲလက်မှတ်ကိုပြန်လဲလဲလဲပေးမှာမဟုတ်ဘူးလို့ကော်မရှင်ကပြောဆိုလိုက်ပါတယ်ကော်မရှင်အနေနဲ့ဆန္ဒမပြုခင်မဲလက်မှတ်မှာပြက်စီးနေတာအမှတ်အသားတစ်ခုခုပေးထားတယ်လို့ယူဆရတဲ့အမှတ်အသားအစွန်းထင်းတစ်ခုခုရှိတာပြန်လဲလဲလဲပေးမှာမဟုတ်ဘူးလို့ပြောပါတယ်ဒီပြေဆောင်ကိုတော့ VOA မြန်မာပိုင်းကမမေခသတင်းပေးပို့ထားပါတယ်ရှင်
မဲလက်မှတ်တွေမှာမဲဆန္ဒရှင်အနေနဲ့ကိုဆန္ဒပြုပြီးကိုကြောင့်ပြက်စီးတာမှားယွင်းတာတတ်မှတ်ပယ်မဲပုံစံတစ်ခုခုကိုလှုပ်ဆောင်မိတာများရှိခဲ့ရင်ကော်မရှင်အနေနဲ့မှားယွင်းသွားတဲ့မဲလက်မှတ်တွေကိုပြန်လည်လဲလှယ်ပေးဖို့အစီအစဉ်မရှိဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်စာထုတ်ပြန်ထားပါတယ
်။အခုကျွန်တော်တို့မဲဆင်းမှာဆုံးနေသေးတယ်ထင်းတယ်ပေါ့နော်။အဲ့ဒါဆိုလို့ရှိရင်သူထုတ်ပေးတဲ့ချိန်မှာပေါ့မဲလက်မှတ်ဆပြီးတော့ထုတ်ပေးတဲ့ချိန်မှာတည်းကသူကတော်ပြန်ပြီးတော့လဲလဲကိုတောင်းခံရမယ်တစိမ့်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပေးတော့ဘူးဗျအဲ့ဒါကတော့တော့သူမဲဆန္ဒရှင်ကတော့သူဂူးဆိုင်လုပ်ဖို့ပဲကျွန်တော်တို့ပြန်မလဲပေးပါဘူးဗျအကွက်မှားထုတယ်သူတာဝန်ပဲတောင်းတန်းရုံတော့ကတော့ကျွန်တော်တို့ကပယ်မဲဆိုတာသူတတ်မှတ်ခြင်းနဲ့ကိုက်ညီမှာပယ်မဲဖြစ်မှာလေပယ်မဲတတ်မှတ်ခြင်းနဲ့ကိုက်ညီမှာပဲပယ်မဲဖြစ်မှာမကိုက်ညီရင်တော့သူဟိုခိုင်လုံမဲပဲဖြစ်နေမှာပါတစိမ့်ရိုက်ပြီးမှမဲလက်မှတ်ပြဲတယ်လို့ဘာလို့ညာဆိုကျွန်တော်တို့အဲ့ဒါတွေမလဲပေးတော့ပါ
ပြောင်းစီကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးက VOA ကိုမဲလက်မှတ်တွေနဲ့ပတ်သက်ပြီးအခုလိုဖြေကြားပေးခဲ့တာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီရွေးကောက်ပွဲမှာအတုံးပြူကိုဆန္ဒမဲလက်မှတ်ဆောင်ရည်ပေါင်းတန်း130နီးပါးပုံနှိပ်ထားတယ်လို့ပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးလုပ်ငန်းကထုတ်ပြန်ထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ခုလိုဝေဖန်ခဲ့ပါတယ်အဲ့
ဒီရရရထုတ်တာမျိုးသားဝင်စားတယ်အဲ့ကြောင့်မျိုးသားဝင်စားတယ်ဆိုရင်လက်တွေ့မဲ့ရနေရတော့ကတ်လို့မှအဲ့ကိုရရထုတ်တာဒီကြောက်ကသူ့ကစိတ်တုံးကမြင်ပြနေဟာဘာဖြစ်လို့ရှင်ခေါင်းရင်ပေးနိုင်တယ်ဆိုတာသိနေတယ်ဒီလိုချင်းကျွန်တော်တို့တယောက်ကမဲပြန်ရဲ့တော့ပြောခေါင်းလိုက်လို့မဲပြန်သွားရင်ဒါပြန်လဲရမယ်လက်ဝတ်မရှိဘူးဆိုရင်တော့ဒါမျိုးသားဦးတည်ပြန်ပြဖြစ်ဖို့များအောင်တွေးရပြီးတော့ထုတ်ပြများထုတ်တဲ့ဒီကြက်ကြများလားလို့ကျွန်တော်ကနေရှိ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်34တန်းကျော်ရှိတယ်လို့ကနအူးထုတ်ပြန်ထားပေမဲ့လက်ရှိထတ်တိုးစည်းရင်းတွေအရာမဲဆန္ဒရှင်ဥယျာဉ်ဘလောက်ရှိသလဲဆိုတာကိုကော်မရှင်အနေနဲ့တိကျစွာထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဗန်းမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့တတိပုဂ္ဂလဝန်ပြန်မဲ့ဒွန်ညိုတင်းကတော့ကော်မရှင်ရဲ့ထုတ်ပြန်မှုအပေါ်ခုလိုပြောဆိုလိုက်ပါတယ်
။ကြောက်ထင်တာပဲဘာလို့လဲဆိုတော့အခုပဲဒီနေ့ပဲအဲ့ပြဿနာတခုအမတွေ့ခဲ့တယ်အဖိုးကြီးရွှေကြီးရလက်တုံနဲ့လေသူတို့ထုတာအဆင်မပြေဖြစ်တယ်သူတို့ကနောက်တည့်ရပြန်လဲခင်တယ်အ တို့တပြင်းအကူနဲ့သွားတဲ့လူတွေဆိုလို့ရှိရင်အဲ့လိုမျိုးဖြစ်တယ်အဲ့တော့တို့ကဟိုတခုခုကြောင်ပြန်ပြီးအမှားရုံရှိလို့ရှိရင်တို့မှာလဲပိုင်ခွင့်ရှိရမယ်ဘာကြောင့်လဲဆိုတော့မဲဆန္ဒလက်မှတ်တွေအများကြီးပို့ပြီးလုပ်ထားတာလေဆန္ဒမဲလက်မှတ်တွေအပိုရှိပြီးတော့ပေါ့နော်အခုလိုပြန်လဲခွင့်မပေးဘူးဆိုလို့ရှိရင်လူတို့အတွက်အခွင့်အရေးဆုံးရှုံးတာပေါ့ကွယ်ပြန်လဲခွင့်ပြည့်စုံခြင်းနဲ့လူတွေကအကြောင်းမို့တစ်ခုမဟုတ်တစ်ခုအနည်းဆုံးနှစ်ချိန်ပေါ့နော်နှစ်ချိန်တော့ပြန်လဲခွင့်ရှိရမယ်အဲ့ဒါဆိုအမတို့ရလက်တွေအများကြီးကြိုက်ကုန်မှာပေါ့နော်တို့တွေကမဲမှားပေးတာတွေဖြစ်နိုင်တယ်လေမဲပေးတဲ့အခါမှာချွင်းချက်တွေကတော့ရှိမှာပဲလေ
နိုင်ငံရေးလေလာတုံးသက်သူတရင်စာဆရာဦးစီသူအောင်မြင့်ကလည်းခုလိုဝေဖန်ပြောဆိုလိုက်ပါတယ
်ဥပဒေဒီဥပဒေမှာပါတဲ့တိုင်းဆိုတော့မလုပ်သင့်ဘူးလေမဲဆန္ဒရှင်ရဲ့သဘောထားကိုအလေးထားရမယ်မဲဆန္ဒရှင်ရဲ့ဟိုလုံမှုကံမှုတွေကိုကော်မရှင်ကနေပြီးတော့မှဖြည့်ဆည်းပေးရမယ်ဆိုတဲ့သဘောနဲ့ဆိုရင်တော့ပြည်လာဆက်ကျင်ဖြစ်နေတာပေါ့ဘာလို့ဆိုအမောင်းရင်းဆိုတာဖြစ်နေတာပဲလေအဲ့ဖြစ်နေတဲ့ဟာကိုတို့ကဘာမှမထုတ်ပြီးတော့ဘူးပါလဲမှားတဲ့တိုင်းပဲဆိုရင်တော့ဒါတော့ဟိုအလားလာတော့မကောင်းပါဘူးအဲ့ဒါကတော့
မြန်မာတိုင်းငံလုံးမှာမဲယုံပေါင်း4000ကျော်ရှိရာအပိုဆောင်မဲလက်မှတ်2တန်းကျော်ရှိတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့2010ခုနှစ်အထွေထွေရွေးကောက်ပွဲမှာရော2012ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာပါဒစိမ့်တုံးနဲ့မဲဆန္ဒပေးတာမျိုးမကြုံတွေ့ခဲ့ဘူးတာကြောင့်မြို့နယ်အလန်းဝဲတဲ့ကျေးရွာတွေနေတွေမှာဒစိမ့်တုံးနဲ့စိတ်နဲ့အခြေအနေတွေဒီနေ့ဒီချိန်ထိရှိနေပါသေးတယ်။ဒါကြောင့်လည်းရွေးကောက်ပွဲပညာပေးလှုပ်ဆောင်နေတဲ့အဖွဲ့တွေကဒစိမ့်တုံးထုတက်ဖို့အဓိကထားလှုပ်ဆောင်ပေးနေရပါတယ်။ဒီလိုလှုပ်ဆောင်ပေးနေပေမဲ့အချို့သောတက်ကြီးရွယ်ဦးနဲ့မတန်ဆွမ်းနေမှာဒစိမ့်တုံးထုဖို့အခက်အခဲတွေရှိနေသေးတာကြောင့်ကော်မရှင်ရဲ့အခုထုတ်ပြန်ချက်ကိုနိုင်ငံရေးပါတီတွေနဲ့လေ့လာဆောင်ကြည့်သူတွေကဝေဖန်နေတာဖြစ်ပါရဲ့ရှင
်။မမေခါပြောပြသွားတာပါအခုလိုရွေးကောက်ပွဲမှာမဲလက်မှတ်မှရင်ကော်မရှင်ကပြန်လေးပေးမှာမဟုတ်ဘူးလို့ပြောတဲ့တဲ့င်ပြီးမှာတော့ကြိုတင်မဲပေးခဲ့တဲ့အခက်အခဲတွေကိုတင်ပြဖို့ရှိပါရဲ့ရှင်။ရန်ကုန်နဲ့ပဲခူးတိုင်းအတွင်းကြိုတင်မဲပေးတဲ့ကိစ္စမှာဘလို့အခက်အခဲတွေတွေ့ကြုံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့ကုညာဝင်းအောင်ကတင်ပြပေးမှာပါရှင်။
နိုဝင်ဘာလရှိတဲ့ရွေးကောက်ပွဲမတိုင်ခင်နိုဝင်ဘာလ6ရက်နဲ့9ရက်နေ့တွေမှာကြိုတင်မဲပေးနိုင်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထားတာပါဒါပေမဲ့လက်တွေ့မှာတော့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လာတဲ့ဤဥပဒေအတိုင်းမဟုတ်တော့ဘဲကြိုတင်မဲလာပေးသူတွေရှိနေတယ်လို့မတမာမှုတွေဖြစ်မှာကိုစိုးရိမ်မိတယ်လို့ NLD ပါတီရဲ့ပဲခူးတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ရွှေရွှေစိန်လက်ကပဲခူးတိုင်းတွင်းကကြုံရတဲ့အခြေအနေတွေကိုပြောပြပါတယ်
သူကလေကြိုတင်မဲတွေကိုရွာမဲစင်ဘူးမှတော့ကြိုတင်မဲစင်လို့ဘူးမှမလာဘူးတဲ့သူကအဲ့တကြီးရဲ့အုပ်လေးချီကိုလေတွားကြတယ်ပေါ့နော်တွားတဲ့လူကကော်မရှင်ပေါ့ကော်မရှင်ရဲ့ပြီးရွာတွင်းမှုဆိုတော့ဒါလည်းကျန်အကုန်လုံးတက်ခဲ့ရဲ့ဘက်ကနေကြည့်ပေါ့နော်သူတို့၃ယောက်ကပဲအဲ့မဲဆနာရှင်ရဲ့နာမည်တယောက်ကမဲလက်မထုတ်ပြီးတယောက်ကပြောတယ်ဘယ်လိုပြရမလဲမင်းများပြရမလဲဆိုတာပဲပြောပြီးတော့ထက်ခိုင်းတယ်ပေါ့နော်တချို့လူကအရန်တက်ကြီးကြီးအဲ့တော့သူတို့ကလေတခြားကောင်မလေးတယောက်ကိုခေါ်ပြီးတော့ပေးခိုင်းတာပေါ့နော်ဟိုအဲ့ဖိုးရဲ့ဆန္ဒလည်းမဟုတ်ဘူးအကြိုက်တဲ့နေရာမှာရိုက်လိုက်တဲ့အဲ့လိုမျိုးတွေဆိုလေဖို့ပေးပြီးတော့လုတ်ခိုင်းတယ်လို့ဖြစ်နေ။ကျမကတော့တော်စိတ်ကူပါ။ဘာလို့ဆိုကျမကိုယ်တိုင်လိုက်သွားခါတော့မှသူကဒီလိုမျိုးလုပ်တယ်ဆိုရင်ကျမတို့လုံးဝမသိရနေရတယ်မှာဆိုရင်အကုန်လုံးပါ
။ရန်ကုန်တိုင်းနဲ့မန္တလေးတိုင်းနေပြီးတော့မြို့အခြေအနေတွေကိုစောင့်ကြည့်နေတဲ့ဖန်ဒီအိမ်အရက်ဖက်လူအဖွဲ့အစည်းကမခင်လေးငယ်ကတော့အဲ့ဒီဒေသကကျူတင်မဲကိစ္စတွေမှာစိုးရိမ်စရာတွေရှိနေတယ်လို့ပြောပါတယ်
။အဲ့ဒီကျူတင်မဲငခိုးပုံစံနီးဥပဒေအရဆိုလို့ရှိရင်တော့အရန်အသေးတန်နေမကောင်းတဲ့လူအရန်အသက်ကြီးတဲ့လူတို့နောက်တစ်ခါဟိုတကယ်ခီးသွားမဲ့ပေးချင်တဲ့လူတို့အဲ့လိုစားသဖြင့်ပေါ့နော်အဲ့ဒါကိုပေးဖို့လုပ်တာဒါပေမဲ့လူတွေကစိုးရိမ်တာမနှက်ပြန်မဲယုံနေမှာလူတွေအရန်ကြက်ပြီးတန်းစီနေမှာကိုစိုးရိမ်ကြတယ်ဘာဖြစ်လို့ဆိုတော့မဲရတဲ့၃မဲကိုအဲ့လိုမျိုးပေါ့နော်အဲအစင်းစင်ပေးရမယ်လူဦးရေရလည်း3000အထိဆိုရင်မဲယုံနေမှာလူတွေကြက်နေမယ်မပြီးမှစိုးရိမ်ပြီတချို့ကဖြစ်နိုင်ကြိုတင်မဲပေးမယ်ဆိုတဲ့လူတွေလည်းရှိကြတယ်လာပေးရကြိုတင်မဲရညာနေရပေါ့နော်ခီးသွားဖို့မရှိပေမဲ့လည်းပေးခိုင်းတာမျိုးတွေတချို့နေရာတွေမှာတွေ့ရတယ်။အရင်အသက်ရွယ်ကြီးရင်လိုမလာနိုင်တဲ့လူမဟုတ်ပေမဲ့လည်းပေးခိုင်းတာမျိုးတွေတော့ရှိရပေါ့အဲ့လိုမျိုး။ဒါပေမဲ့တခုကျမကဖြစ်စေချင်တာအဲ့ကိုကြိုတင်မဲပေးရဆိုရင်ပေးချောင်းပုံစံ73မှာကိုနံမဲမှတ်တမ်းဝင်လားဆိုတော့အားလုံးကိုထပ်ပြီးတော့အတီးပြုချက်ယူစေချင်တယ်ပေါ့နော်
။မြန်ဖရဲလွတ်လပ်မျှတာတဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကမတ်စင်မာဦးကတော့ရန်ကုန်မြို့ကကြိုတင်မဲပေးတဲ့အခြေအနေတွေကိုပြောပြပါရစေ
။အထူးသဖြင့်ဟိုကိုစလဲလောင်းထားတဲ့သူတွေနောက်ပြီးတော့ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့သူတွေကနေပြီးတော့မှဒီအစောဆုံးကဒီကြိုတင်မဲနဲ့ပတ်သက်ပြီးစည်ရင်းမပေးထားမိလို့သူတို့အခုပြန်လျှောက်တော့လျှောက်လို့မရတာတွေတော့အဲ့လိုမျိုးလေးတွေတွေ့တယ်ပေါ့လေပြီးတော့ကျမတို့ရုံကတချို့ကြိုတင်မဲသွားပေးတဲ့ဟာလဲစောစီစီသွားမပေးလို့ဆိုပြီးတော့မှကြိုတင်မဲထည့်မဲ့အတွက်ကိုကြိုပြီးစည်ရင်းမပေးထားဘူးကြိုပြီးမပြောထားဘူးဆိုတော့သူတို့ကိုအလုံးလျှော့အောင်လုပ်တယ်ဆိုတဲ့သဘောမျိုးပြောတယ်ရှင်
မနက်ဖြန်မှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ အသက်18နှစ်ပြည့်ပြီးသူမြန်မာနိုင်ငံသားဖြစ်ပါလျက်အခုချိန်ထိမဲပေးခွင့်စီရင်နှံမှာမပါသေးသူအများပြားရှိနေကြောင်းသိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။အခုလို့ကြိုတင်မဲ့အခက်ခဲတွေသတင်းကိုနားဆင်ပြီးမှတော့အခုတော့တိုင်းရင်းသားဒေသဘက်ကရွေးကောက်ပွဲကျင်းပမဲ့အခြေအနေတွေကိုသိရမှာပါ။နယ်မြေမတည်ငြိမ်မအေးချမ်းသေးတဲ့တိုင်းရင်းသားဒေသတွေကဒေသခံတိုင်းရင်းသားတွေရွေးကောက်ပွဲကိုလုံခြုံမှုရှိရှိနဲ့မဲပေးစေချင်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုလိုက်ပေမဲ့လို့ရှမ်းပြည်နယ်တအောင်းပလောင်ဒေသနဲ့ကချင်ဒေသတွေဘက်မှာတော့အဆင်ပြေတင်းမာနေဆဲဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရလာမဲ့ပါတီနဲ့အစိုးရတစ်ကိုလည်းငြိမ်းချမ်းရေးနဲ့နယ်မြေဖွံ့ဖြိုးတိုးတက်ရေးအတွက်ရှေးဆက်လက်တွဲလှုပ်ဆောင်သွားဖို့လည်းတိုင်းရင်းသားလက်နက်ကိုင်တွေကမျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့မဆုမုံကစူးစီးတင်ပြပေးပါပါရှင်။
နိုင်ငံရဲ့အရေးကြီးအပြောင်းလဲမှာမဲဆန္ဒရှင်ပြည်သူတွေမဲဆန္ဒကိုအေးအေးချမ်းချမ်းပေးနိုင်ခွင့်ရစေဖို့နယ်မြေထဲမှာစီးရီးတင်းမာမှုတွေကိုအရှိန်ရော့နိုင်အောင်ကြိုးစားပေမဲ့လို့အစိုးရတပ်တွေဘက်ကထိုးစစ်ဆင်လာခဲ့တဲ့အတွက်မနက်ဖြန်မှရွေးကောက်ပွဲကျင်းပတော့မှဖြစ်ပေမဲ့အခုချိန်ထိတိုက်ပွဲတွေဟာပြင်းထန်နေသေးပဲလို့တအောင်းမျိုးသားလူမျိုးရေးတပ် TLNL ရဲ့ပြောခွင့်ရဗိုလ်ကြီးတပ်ပန်လှကပြောပါတယ်
ကျွန်တော်တို့အနေနဲ့ကဒီ2005ရွေးကောက်ပွဲကို2008ဖြစ်ပုံကိုကျွန်တော်တို့ကလက်မခံပေမဲ့လေဟိုဒေတာထဲမှာရှင်းတဲ့လူထုတွေပဲပေးနေအောင်ကျွန်တော်ကဒီတက်နေတဲ့တပည့်မဖြစ်ပါအောင်လေကျွန်တော်ချော့သွားအောင်လေတက်နေမြဆောင်ရှားပါမယ်အဲဒါကြောင့်မလို့လေကျွန်တော်တို့ဒီလိုရှိုင်းနေတဲ့မြေမှာတပည့်ကမရှိတော့တော့ဖြစ်ပေါ်ပြီးတော့ဒီတမားတစ်ခုမှပဲတပည့်ကဆက်လက်ရှိနေတာပါလေအဲ့ဒီမှာတော့သူစစ်ပြင်တာမှာတော့ရှောင်းတော့မရတဲ့နေသားမှသာတင်တာတပည့်ပြန်ဖြစ်ပေါ်နေတာမျိုးရှိတယ်ကျွန်တော်ဘက်ကတော့တပည့်မဖြစ်ပါအောင်လူထုတွေဒီလိုအလတ်တဲ့မဲပေးနေအောင်ဒီလူထုတွေအထက်မှလည်းဒီရုပ်ကပွဲချင်းမှနေအောင်ဒါကျွန်တော်ကားကတနင်္လာနေ့မှာလည်းတပည့်တို့ပြောအောင်ရှောင်းပြီးတော့နေမယ်ကောင်းတဲ့မျိုးအားကျွန်တော်ကိုကနေပြီးတော့လည်းဒီကျွန်တော်ရဲ့အဆင်အဆင်ကိုကျွန်တော်အဲ့ဒါမျိုးညင်ချထားပါတယ
်တအောင်းဒေတာတက်မဟာနှင့်နေမြေကြောက်မဲနမ်ဆန်နေဇက်နန်ထွေကြေးရွာလွဲပိုက်ကြေးရွာတွေအနီးမှာဒီကနေ့နိုဝင်ဘာလ9ရက်နေ့နေ့လယ်ပိုင်းမှာလည်းတအောင်း TNL တက်ရင်68နဲ့မြမတက်မတော်တက်မ89တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်ရှမ်းပြည်နယ်တွင်ဒေတာတချို့ကိုရွေးကောက်ပွဲမကျင်းပနိုင်တဲ့နေမြေတွေအဖြစ်သတ်မှတ်လိုက်ပေမဲ့လို့ရှမ်းပြည်နယ်အတွင်းအထူးသဖြင့် RCSS SSA ရဲ့ထိန်းချုပ်နယ်မြေတွင်နယ်မြေတွေမှာတော့ရွေးကောက်ပွဲကိုလွတ်လွတ်လပ်လပ်အေးစေးတည်ငြိမ်စွာကျင်းပနိုင်မှုလိုလားပါတယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ရဲ့ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
မဲပေးပိုင်ဆိုင်ရှိတဲ့ဒီဒီကျူလာလွတ်လွတ်လပ်လပ်နဲ့မဲပေးပိုင်ဆိုင်ရှိနေတဲ့အနေအထားကိုသိရတော့ကျွန်တော်တို့မှလည်းပါမဝင်ရောက်ပြီးတော့ကျဖက်ဆရာအကြောင်းလည်းမရှိပါဘူးခင်ဗျာကျွန်တော်တို့တွေ့ရတဲ့အနေထားတော့လွလွလပ်နဲ့မဲပေးပိုင်ခွင့်ရှိနေတာကိုကျွန်တော်တို့တွေ့ရပါတယ
်ရွေးကောက်ပွဲအကြိုကာလတွေအတွင်းမှာနယ်မြေလုံခြုံရေးနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးခွင့်ကိုပိတ်ပင်ခဲ့ဘူးပဲတည်ငြိမ်မှုရှိလာလို့ပြန်လည်ခွင့်ပြုချက်လည်းပေးခဲ့တဲ့ RCSS အနေနဲ့ရွေးကောက်ပွဲမဲဆွဲတဲ့အချိန်မှာ RCSS SSA ကဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကဲနာမည်ကိုသုံးပြီးမဲဆွဲမှုတွေရှိခဲ့တဲ့အတွက်ဒါဟာနာမည်အလွဲသုံးစားမှုဖြစ်ပြီးတော့ဘယ်ပါတီကိုမှဘတ်လိုက်မှာမဟုတ်ကြောင်းကိုလည်းပြောဆိုလိုက်ပါတယ်။ဒါဟာရွေးကောက်ပွဲမဲဆွဲစည်းရုံးခွင့်ကျင့်ဝတ်ကိုဖောက်ဖျက်တာဖြစ်ပြီးတော့မလုပ်တင်တာကိုလုပ်ခဲ့တာဖြစ်တဲ့အတွက်စုံစမ်းသွားမှာဖြစ်တယ်ဆိုတာကိုလည်း RCSS ပြောခွင့်ရကဆိုပါတယ
်။အခုထက်လာတဲ့စာတောင်းမှာလည်းကျွန်တော်တို့နာမည်သုံးပြီးတော့ထုတ်ပြန်ထားတဲ့စာတောင်းတွေဟာလည်းကျွန်တော်တို့ပြဝင်းစားဆောင်တွေမဟုတ်ပါကြောင်းပေါ့နော်ကြောင်းကြားလို့ပါတယ်ဟိုအရေးယူလာပါရလာတော့လို့ပေါ်တော့တက်ဆိုင်ကြီးတွေနဲ့ဆင်းရဲရပါအောင်မယ်လို့သိရပါတယ်ခင
်ဗျရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ၄နဲ့တပ်မဟာ၈ဒေသတွေမှာဒီရပိုင်းနေအတွင်းဇက်တိုက်ဆိုသလိုမြမဆိုးရတက်တွေကလုံခြုံရေးအတွက်ဒေသရှင်းလင်းရေးကိုအကြောင်းပြပြီးတော့တိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်ဒါကြောင့်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာရွေးကောက်ပွဲကျင်းပဖို့တရားဝင်ခွင့်ပြုထားတဲ့တိုင်းရင်းသားနေမြေတွေမှာဒေသခံပြည်သူတွေဘက်ကလုံခြုံရေးစိုးရိမ်ချက်တွေနဲ့မဲလာမပေးကြမှာကိုစိုးရိမ်မှုတွေရှိနေသလိုရွေးကောက်ပွဲကျင်းပတဲ့အချိန်မှာလုံခြုံရေးတာဝန်ယူနိုင်မှုအပိုင်းမှာလည်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကကြိုတင်ပြင်ဆင်ထားနိုင်မှုတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေနဲ့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်ရှင
်။မဆုမုံပြောပြသွားတာပါရှင်။အခုလိုတိုင်းရင်းသားဒေသတွေကရွေးကောက်ပွဲကျင်းပမဲ့အခြေအနေတွေရွေးကောက်ပွဲသတင်းဆောင်ပါတွေပြီးမှတော့နက်ဖြန်ကျင်းပလို့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချက်တွေကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာမနေ့ပြန်ကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့အကြောင်းကိုတော့ကိုရန်နိုင်ကပြောပြပေးမှာပါရှင်
နောက်ဆုံးသတင်းရပြိုင်ဘက်တွေဟာရွေးကောက်ပွဲကိုကလိန်ပစ်စ်လှုပ်ဖို့စ조사နေကြတယ်ဆိုပြီးတော့ Bangkok Post သတင်းစာရဲ့အတွင်းမြင်အဘော်ကဏ္ဍမှာစောင်းမရှင် Larry Jagan ကရေးသားထားပါတယ် လူတွေကလည်းဒီရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားယုံကြည်စိတ်ချပါမလားဆိုတာတွေပေါ်မှာစိတ်ပူပန်နေကြရတယ်လို့ရေးသားထားပါတယ်ရွေးကောက်ပွဲလေးလာစောင့်ကြည့်မဲ့ Garter Center ရဲ့ပြီးခဲ့တဲ့ပတ်ကအစည်းအဝေးခန်းဆောင်မှာအမျိုးသားရေးနဲ့ဘာသာရေးအစွန်းရောက်တွေဟာရွေးကောက်ပွဲကိုအနောက်ရှက်ဖြစ်အောင်လုပ်နိုင်ခြင်းရှိသူတွေလို့ထောက်ပြထားပါတယ်လက်ရှိအာဏာရ USGB ပါတီကအမတ်နေရာ80ရာခိုင်နှုန်းနိုင်မှုမျှော်မှန်းထားပြီးအစိုးရဖွဲ့ဖို့တောင်ပြင်ဆင်နေပြီလို့အစိုးရနဲ့နှီးဆက်တဲ့စီးပွားရေးသမားတယောက်ကပြောတယ်ဆိုပြီးတော့လည်းရေးထားပါတယ်။ဒါ့အပြင် USGB ပါတီအမတ်တယောက်ကလည်းသူတို့ပါတီကလူကြိုက်များမှုမရှိတာမှန်ပေမဲ့နေဒီမှာမဘာသာဖုံးကြီးတွေရဲ့ထောက်ခံမှုရထားပြီးအဲ့ဒီအချိန်ဝါတွေကြောင့်ဆက်ပြီးအနိုင်ရမယ်လို့ပြောထားပါတယ်။ဒီစကားတွေဟာလက်ရှိလူထုထောက်ခံမှုနဲ့သိမ့်မတ်ဆက်ဘူးလို့လည်းဆောင်းပါးမှာဆိုထားပါတယ်ခင်ဗျာ။မြန်မာအတိုက်ခံအနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့မျှော်လင့်ထားကြောင်းခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတော့ The Japan Times မှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့အတိုက်ခံပါတီဟာတနင်္ဂနွေနေ့မှာချင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်အိန္ဒိယတရုတ်နိုင်ငံနဲ့နှွေးထွေးတဲ့ဆက်ဆံရေးဆက်လက်ထားရှိမယ်ဆိုတဲ့သတင်းဟာလက်ရှိအစိုးရပေါ်ဩဇာရှိနေတဲ့တရုတ်နိုင်ငံအတွက်ရင်အေးစရာသတင်းဖြစ်တယ်လို့အစချီပြီးတော့ရေးသားထားပါတယ်။ဒီနိုင်ငံပေါ်အစိုးမြင့်စရာမရှိပဲ NLD ပါတီရဲ့ဥတီချက်ထဲမှာလည်းအိန္ဒိယနိုင်ငံနေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိရမယ်။အိန္ဒိယချင်းဆိုတာဘယ်တော့မှကင်းကွာလို့မရနိုင်ပါဘူး။နှစ်ဦးနှစ်ဖက်အကျိုးရှိအောင်လုပ်ကြရပါလိမ့်မယ်။အခုနှစ်တွင်ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုတွားရောက်လည်ပတ်ခဲ့ပြီးသမ္မတကြီးရှီကျင်းပင်နဲ့တွေ့ဆုံခဲ့တာကသာသနာ့ဖြစ်ပါတယ်လို့ပြောဆိုတဲ့အကြောင်းဦးဝင်းထိန်ကထောက်ပြထားတာကိုလည်းဖော်ပြထားပါတယ်ခင်ဗျာ။မြန်မာရွေးကောက်ပွဲကနေဘာကြောင့်အလွန်အကျွံမမျှော်လင့်သင့်တယ်လဲဆိုတဲ့အကြောင်းကိုတော့ Foreign Policy International မျက်နှာမှာနှုတ်မှာ၃ရက်နေကဖော်ပြထားပါတယ်။ဒါမဲ့ရွေးကောက်ပွဲမှာအတိုက်ခံအနေနဲ့အနိုင်ရကောင်းရနိုင်ပေမဲ့စစ်တပ်ကဆက်ထိန်ချုပ်ထားမှာဖြစ်တယ်လို့စောင်းပွားရှင် Richard Cockett ကရေးထားပါတယ်။အခုရွေးကောက်ပွဲဟာနှစ်90ကျော်ကာလအတွင်းပြိုင်ဆိုင်မှုအပြင်းထန်ဆုံးရွေးကောက်ပွဲဖြစ်လာနိုင်ပြီးဒေါ်ဆန်းစုကြည်ရဲ့ NLD ပါတီလည်းအမတ်နေရာအများဆုံးရလာနိုင်တယ်လို့ဆိုပါတယ်။ဒါမဲ့အနိုင်ရပြီလို့ပြောဖို့စောလွန်သေးတယ်လို့ဆိုပါတယ်။ရွေးကောက်ပွဲကိုဘလို့အောင်မြင်အောင်ကျင်းပနိုင်ပါစေအရသာတပိုင်းအစိုးရကသူတို့အာဏာဆက်ထိန်နိုင်ဖို့အတွက်သတ်မှတ်ထားတဲ့အချက်ဒီပေါ်မှာအခြေခံတဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်လူအများမျှော်လင့်ထားတဲ့အပြောင်းလဲကြီးတော့မဖြစ်နိုင်သေးဘူးလို့ဆိုပါတယ်2008ဖွဲ့စည်းပုံအရစစ်တပ်ကလွတ်တော်မှာ25ရာခိုင်နှုန်းရှိနေပြီးဒေါ်ဆန်းစုကြည်ကိုလည်းသမရမဖြစ်နိုင်အောင်တားမြစ်ထားပါတယ်ဖွဲ့စည်းပုံပြင်ဖို့ကြိုးပမ်းမှုမအောင်မြင်တာကလည်းပြည်ပြင်ပြောင်းလဲရဲ့နောက်ကျောင်းပြန်လဲတာတွေထဲမှာအထင်ရှားဆုံးအရာတစ်ခုဖြစ်ပြီးပြည်ပြန်ပြောင်းလဲရေးကရပ်တန့်နေတယ်လို့ဆိုပါတယ်ရွေးကောက်ပွဲမှာ NLD နဲ့တိုင်းရင်းသားတွေအနိုင်ရနိုင်ပေမဲ့စစ်တပ်ကသူတို့အာဏာတည်မြဲဖို့အတွက်ဖွဲ့စည်းပုံရဲ့အကာအကွယ်မှန်သမျှကိုယူထားကြောင်းတခါအမေရိကန်နဲ့အနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ရုပ်သိမ်းလိုက်တဲ့အတွက်လက်ရှိအစိုးရဟာပြည်ပြန်ပြောင်းလဲရေးတွေဆက်လုပ်ဖို့ဖိအားမရှိတော့ဘူးလို့ဆိုပါတယ်ရွေးကောက်ပွဲကတိုးတက်မှုလို့ဆိုပေမဲ့လည်းပြည်ပြန်ပြောင်းလဲရေးကိုအားပေးနေတဲ့နိုင်ငံတွေအနေနဲ့အမှန်တကယ်အပြောင်းလဲတွေဖြစ်လာစေမယ့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အဖွဲ့အစည်းပိုင်းဆိုင်ရာအပြောင်းလဲတွေဖြစ်လာဖို့အတွက်ဖိအားပေးတင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကရခဲ့တဲ့အတွေ့အကြုံတွေအရရွေးကောက်ပွဲကျင်းပသည်ဖြစ်စေမဖြစ်စေစစ်တပ်ကအာဏာကိုလွယ်လွယ်နဲ့ဆွန့်လွှတ်မှာမဟုတ်ပဲရွေးကောက်ပွဲဆိုတာစစ်ပွဲရှည်ကြီးတွေကတိုက်ပွဲငယ်တစ်ခုသာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုထားပါတယ်ခင်ဗျာ။ရွေးကောက်ပွဲမှာ NLD အနိုင်ရခဲ့ရင်ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့မှာသမရရဲ့အထက်ကနေဦးဆောင်မှာဖြစ်တယ်ဆိုတဲ့အကြောင်းကိုတော့ကမ္ဘာသတင်းမီဒီယာတွေအတော်များများမှာအခုတစ်ပတ်အတွင်းရေးသားဖော်ပြထားတာကိုတွေ့ရပါတယ်။နိုဝင်ဘာ5ရက်နေ့ကဒေါ်ဆန်းစုကြည်ရဲ့တက္ကသိုလ်ရေးသားလမ်းနေအိမ်အတွင်းပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာပြောကြားထားတာကိုကမ္ဘာသတင်းမီဒီယာတွေအများပြားကဖော်ပြခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်း NLD သားအစိုးရဖွဲ့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့အစိုးရအဖွဲ့ကိုဦးဆောင်မယ်လို့ပြောလိုက်ပြီးတဲ့နောက်အခုအခါမှာတော့သမရရဲ့အထက်ကနေနေသွားမယ်လို့ဒေါ်ဆန်းစုကြည်ပြောကြားခဲ့တာကိုကမ္ဘာသတင်းမီဒီယာတွေအတော်များများကဖော်ပြခဲ့ကြပါတယ်ခင်ဗျာ
ရွေးကောက်ပွဲနဲ့ပတ်သက်ပြီးကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချက်ကိုကိုရန်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင် VOA မြန်မာဘက်အစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာညချမ်းမတော်ရရှင်များရှင်ဖေဖော်ဝါရီမြန်မာပိုင်းအစီအစဉ်စနေညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်ကိုတော့ line meter 24 25 32 53တို့အပြင် line meter 190တို့ကပါတူချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုအောင်လွင်ဦးတင်ဆက်မယ့်တိုက်ရိုက်လေးလိုက်အစီအစဉ်လည်းပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာပါရှင
်တော်ရရှိမြတ်ခင်ဗျာမနေ့ကဆိုရင်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်ဒါပေမဲ့လည်းအခုနောက်ဆုံးအချိန်ထိမဲဆန္ဒရှင်စီးမအမားယွန်းတွေတွေ့ရတာ၄အပါဝင်မဲပေးမဲ့လုပ်ငန်းစဉ်တွေမှာကမောက်ကမားတွေဖြစ်နေတဲ့ဆိုတဲ့အသက်နေကျွန်တော်တော်တော်ကြေကြေလောင်ကြားနေရပါတယ်ဆိုတော့ဒီလိုအမားယွန်းတွေဘလောက်များများဖြစ်နေတယ်လဲရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲရလက်ပေါ်မှာရောဒီလိုအမားယွန်းတွေကဘယ်တိုင်းတာတိရိုက်ခတ်လာနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီနောက်ဆုံးအချိန်တွေကိုလက်လန်းမိတဲ့လောက်ကျွန်တော်ဆွေးနွေးချင်ပါတယ်မနေ့ပိုင်းမဲ့မဲပေးရအောင်မဲ့အခုအချိန်မှာမဲစင်းတွေမှာဘလောက်တောင်အလွတ်လွတ်မမဖြစ်နေတယ်လဲဆိုတာကိုကျွန်တော်တည်ကြပါတယ်ဆိုတော့ရွေးကောက်ပွဲကိုအနီးကပ်ဆောင်ကျင်နေတဲ့ပုံကိုယ်တွေကိုအရင်ဆုံးမေးကြပါတယ်ပထမဆုံးတော့ကျွန်တော်ဒီဒါနရှိဆောင်ဖွဲ့ကကိုချမ်းချင်းအောင်ကိုချမ်းချင်းအောင်တို့ကဒီနေ့ဆိုရင်လည်းဒီ UEC ဟိုတာဝန်ရှိသူတွေနဲ့တွေ့ခဲ့သေးတယ်ဆိုတော့ဒီမက်ဆီအမှားယွင်းနေတာဘလောက်တိုင်းတာဒီကြီးကြီးမားမားရှိနေတယ်ကိုချမ်းချင်းအောင်ပြောပါဦးခင်ဗျာ
ဟုတ်ကဲ့မက်ဆီအမှားယွင်းနေတော့ခင်ဗျာဟိုဘောဟိုဒီစစ်တာတော့တိုင်းတာတော့တနိုင်ငံလုံးမှာတော့ဒီအမှားယွင်းနေတာတော့တော့ရှိတာပေါ့နော်အချို့ကလည်းဒီမဲစင်းချန်ခဲ့တာတွေနဲ့မဲစင်းထက်တာတွေနဲ့ပေါ့နော်ပြီးတော့ဒီဟိုနောက်ပြီးတော့ဒီကျွန်တော်တို့ဒီအဲကန်းကွက်လော်မတွင်ထားဘဲနဲ့ပေါ့နော်ဒီတကောင်စင်းမှာရှိနေတဲ့အခါကျတော့ကန်းကွက်အဲ့နေရာမှာလူကမရှိတော့ဘူးဒါပေမဲ့မဲစင်းမှာပေါ်နေတာအဲ့အရာတော့ကျွန်တော်တို့တော်တော်လေးတော်တော်များများမှာပေါ့နော်ကျွန်တော်တို့အစီအစောင့်ကြည့်နေရင်တော်တော်များများမှာဒါအရာတော့ဖြစ်ပြနေပါခင်ဗျာ
โอเคครับเนี่ยဒီရွေးကောက်ပွဲစောင့်ကြည့်နေတဲ့နောက်ထပ်အပေါ်ဖွဲ့တစ်ခုဖြစ်တဲ့ E1 ကွန်ရက်ကဒီမန္တလေးမြို့ကဥက္ကမောင်းထွန်းလည်းရှိနေပါတယ်ဥက္ကမောင်းထွန်းလက်လန်းမီတလောက်ဒီမဲစင်းအမှားယွင်းနေတဲ့ပတ်သက်လို့ဘယ်လောက်တိုင်းတာတွေဖြစ်နေတယ်လို့သိထားတယ်လဲခင်ဗျာ
အတိုင်းတာရတော့ဟိုတိုင်းတစ်ခုလုံးအနေနဲ့တော့ပေါ့နော်ဟိုတိတ်ဆိုးဆိုးဝါးဝါးမရှိဘူးမန္တလေးမှာဆိုလည်းအဲအချို့ရက်ွက်ဒီမှာပူနေတဲ့ဟာမျိုးတွေရှိတယ်။300မျိုး400မျိုးလေးတွေရှိတယ်။အဲ့ဒါမျိုးလေးတွေတော့ရှိပါတယ်။အဲဒါပေမဲ့တခုပြောချင်တာကတော့ကျွန်တော်တို့ဒီကိန်းကနေနေရကဒီသကောင်းစင်းဟိုကောက်တုံးရတယ်မှာကျွန်တော်တို့တိုင်း60လို့ကျွန်တော်အများကြီးပြောလာတဲ့ဟာကဟိုတကယ်ထွက်လာတဲ့ချိန်က50စုံတန်းလောက်ပဲထွက်တာဟာအင်မတန်ထူးခြားတယ်ပေါ့နော်။ဟောအဲ့တော့အခုဒီမဲစင်းမှာလည်းနိုင်ငံသားကစုတိုင်းမှာတောင်မရှိတဲ့ခြေနေမျိုးမှာဒီလိုမျိုးမဲစင်းပါလာကဟိုဖြစ်မှာပါပဲအဲ့လိုတော့ကျွန်တော်တို့တွက်ထားတယ်ဟိုတိတိကျကျကြီးတော့သူတို့ရနိုင်မှာအဲ့တော့အဟောစရာကအဲ့လောက်တော့ဖြစ်သွားလိမ့်မယ်ပေါ့နော်ဟိုထူးခြားတဲ့ဟာမျိုးတော့ဖြစ်သွားတာပေါ့ကွအဲ့လိုမျိုးတော့ဟိုရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်ဒီရွေးကောက်ပွဲကိုစောင့်ကြည့်ခဲခန့်နေတဲ့ဥရွှေပါရဲ့အမြင်ကိုလည်းကြားချင်ပါတယ်အခုကျွန်တော်တို့ဒီမဲစင်းအမှားယွင်းနေရဘလောက်အတိုင်းတာတိဖြစ်နေရလို့ဥရွှေပါလို့ဟိုလေ့လာရတော့သိထားလဲခင်ဗျာ
အဲဒီအမှားရင်းနဲ့ပတ်သက်လာရင်တော့ဒီအခုထုတ်ပြန်ခဲ့သမျှမဲစင်းထဲမှာဒီအချိန်ကတော့နည်းနည်းဖက်ဖို့ဖြစ်တယ်။ဒါတော့ဖက်ဖြစ်တယ်ဆိုတာမမှားဘူးလို့ပြောတာမဟုတ်ဘူး။ဟိုအရင်ကျင်တဲ့စာရင်ပေါ့လေ။ဥပမာဘယ်လိုလဲဆိုတော့အရင်ကမိသားစုတစုကဟိုအလွဲဒီအလွဲလွဲပြီးတော့ကွဲနေတယ်ချင်မယ်လေ။အခုချိန်မှာမိသားစုတွေအလုံးကစီရီယယ်နံပါတ်တစ်ခုတည်းအောင်ပါတယ်ရှိနေကြတယ်။အဲ့ဒီတော့ရက်ွက်တီကိုခွဲလိုက်တဲ့ချိန်မှာတီးသန့်ခွဲရမှာသူတို့ကပြစ်သွားတဲ့ချဲရစီထူးခြားချက်ချက်ဖြစ်တယ်။ဒါပေမဲ့အမားယွင်းတွေကတော့အရင်ပုံစံနဲ့တော့တိတ်မကွာသေးဘူးရှိနေတယ်ပိုတဲ့လူကလက်ရှိဒီပိုနေတယ်ဒါပေမဲ့ကျွန်တော်ဒီနေရာမှာပိုပြီးတော့တကယ်တမ်းပြောချင်တာကပိုတယ်ဘာကြောင့်ပိုတယ်လဲဘာကြောင့်ပိုတယ်လဲဆိုတဲ့ဟာဒီလက်ရှိလောဘကရဲ့ပုံစံ66မြင်းဆောင်6ကိုအခြေခံခဲ့တဲ့အတန်းကြောင့်ပိုနေတယ်ဆိုတော့66မြင်းဆောင်6ကိုအခြေခံလို့ဘာကြောင့်ပိုတယ်လဲလို့ကျွန်တော်တို့အဲ့ဒါကိုတွင်းကြကြကျွန်တော်လိုက်ပြီးလေ့လာကြည့်တဲ့အချိန်မှာအချို့ရဲ့မြို့နယ်တွေမှာနေပြီးသူတို့ရဲ့လက်ခံမှာဒီမဲစင်းအဖြစ်ပေးပို့လိုက်တဲ့ဒီပုံစံ60ကျော်မြင်းဆောင်6ဟာလက်ရည်တစ်ခုတည်းနဲ့စီရီယာစနစ်တမ်းနဲ့နေပြီးတော့အချိန်ယူပြီးတော့ရေးထားတဲ့ဟိုဟာဒီစရင်းတွေဖြစ်နေတယ်ဒါဒီလက်ရှိရုံးမှာလက်ခံထားတဲ့ ပုံမှန်လောက်ကတစ်ခုရတည်ပြီးတော့ပုံမှန်ဖိုင်ဒရိုက်ပြီးတော့ဒီပုံစံ60ရောင်းမြောင်း6တူကိုလက်ခံထားတဲ့ပုံစံမျိုးမဟုတ်ပဲနဲ့ဒီမဲစင်းတွေကိုပို့ဖို့အတွက်တိကျပြုပြင်ဖန်တီးလိုက်တဲ့ပုံစံတစ်ခုလို့ဆိုကျွန်တော်တို့အဲ့ဒါကိုတွေ့ရှိရတယ်။အဲ့ဒါဒီအဲ့ဒီမပါသိတဲ့လူပါတယ်ဆိုတော့အဲ့ရေချက်ကအဲ့ဒီကအခြေခံလာတယ်အဲ့ဒါတွေကိုဖောင်းပွားလာတယ်။အဲ့တော့မောင်းပွားလာပြီးတော့ကျွန်တော်တစ်ဆက်တည်းပြောပြချင်တာကတော့သောသောကဟိုမန်လေးရကိုကြီးပြောလို့ပေါ့လေလူဦးရေနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောမယ်လို့ဆိုရင်ဖောင်းပွားတာဘာကြောင့်ဖောင်းပွားတယ်လဲဆိုတော့ဒီမှာမဲစင်းကိုစပြီးကျင်ညာတဲ့အထက်မှာ32တန်းလို့ပြောထားတယ်။ဆိုတော့2014ခုနှစ်နဲ့တကောင်စင်းမှာလည်းကျွန်တော် session နဲ့တည်းက32တန်းကျော်လောက်ရှိတယ်ဆိုပြီးတော့ခန့်မှန်းကြတယ်။တိကျတဲ့စင်းတော့ကျွန်တော်မရခဲ့ဘူးပေါ့လေ။အခုလည်း32တန်းလို့ပဲ USC ကပြောထားတယ်။ဆိုတော့အဲ့ဒီနှစ်ခုကိုချိန်ထိုးလို့လုပ်တဲ့ဒီမိုင်းမှာဒီပုံစံ60ကျော်မြင်းဆောင်6ကနေပြီးတော့ပုံနေတယ်ဆိုတဲ့လူတွေဟာဒီ32တန်းသောလူနဲ့လာညီအောင်ဒီဘယ်လိုလုပ်ထားတယ်လို့ဆိုရင်အဲ့ဒီပုံနေတဲ့လူတွေဒီကျွန်တော်တို့မဲပေးပိုင်ခွင့်ရှိတဲ့လူတွေကအဲ့ဒီလူရဲ့အရေးအတွက်ညော့သွားတယ်ဆိုတော့ကျွန်တော်ပြတာတော့လို့ဖြစ်နေတယ်။ဘာလို့ဆိုတော့ဟိုမှာတဘောကဟိုလူ၈တန်းလောက်ကပုံနေတယ်လို့ဆိုရင်တကယ်မဲပေးပိုင်ခွင့်ရှိတဲ့၈တန်းဒီလုံးဝပျောက်သွားတယ်ဆိုတော့သဘောမျိုးသက်ရောက်နေတယ်။အဲ့ဒါဒီဖောင်းလက်ရှိဖောက်ပွားမှုတွေဟာဒီရဲ့အနေထားပဲ။အဲ့လိုဆိုတော့တကယ်မပေးရမယ့်လူတွေမပေးရဘူးမပေးရမယ့်လူတွေဖြစ်လာတော့အဲ့ဒီရက်လက်ပေါ်မှာမူတည်တောင်းလို့မူတော့ကျွန်တော်နောက်မှသက်သက်ပြပြောရမယ
်ဟုတ်ကဲ့
မဲစင်းရဲ့အမားကတော့အဲ့ဒီစောစောကအဲ့ဒါလေးကိုအခြေခံတာဒါကြောင့်မှားတယ်ဆိုတော့လေကျွန်တော်ပြောပြ
ဟုတ်ကဲ့ပါခင်ဗျာစောစောဟိုဘလောက်ထိရိုက်ခတ်လာနိုင်လဲဆိုတော့ကျွန်တော်နောက်တစ်ပိုင်းမှာဆက်ဆွေးနွေးပါမယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်ဟောနောက်တစ်ခုကဒီထက်မှဒီမတ်ဤချော်ချော်ရှိနေပါတယ်မတ်ဤချော်ချော်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမတို့ဒီလိုမဲတဲ့ကိုကြည့်ရတာစက်ထောက်ကိုပြင်ရကြလို့ပါလေ။အဲဒါကိုပြန်ရတာပါလေ။ဒီခုနောက်ဆုံးယူရစ်ကထုတ်တဲ့ပြင်ရချက်မှာစက်ထောက်ပြပြီးသွားတဲ့မဲလက်မှတ်တွေကိုပြန်မလဲသေးဘူးခဲ့။အခြားတော့ကတော့မဲပုံနဲ့ဖြစ်နေတယ်။အဲ့ဒါကိုတော့ပြန်လဲပြင်လဲလို့ရတယ်သူတို့ကပြောပါလေ။ဆိုတော့အခြားဝင်ယူရစ်ကတော့ပေါ်တော့မရှိဘူး။ဒီလိုရတယ်။ဒီကခုလို့ပြီးတော့အခုအရင်လက်ရှိကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်ဆက်လက်ကြည့်ခံဆက်ကြည့်ကြည့်တောင်းပါ
ဟုတ်ကဲ့ခင်ဗျဟိုမိုင်းချေချောတယ်လီဖုန်းလိုင်းတိတ်မကောင်းဖြစ်နေကျွန်တော်တို့ဟုတ်ကဲ့အခုကျွန်တော်ကိုဖះသုံးစုဘက်ကကိုနိုင်နိုင်လဲကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားပါတယ်ကိုနိုင်နိုင်လဲလေလိုင်းမှာရှိနေတယ်ဆွေးနွေးပါခင်ဗျဟုတ
်ကဲ့ဒီကျွန်တော်တို့ဖះသုံးစုမှာဘုရားတို့ဝဲစီမြာလွယ်လွယ်ချော်ချော်လေးရဲ့ထိတ်ထူမှာကျွန်တော်ပငယ်ကြီးတူတူပြောတယ်ပထမတစ်ခေါက်ကပြည့်ရဲ့မဲစင်းကသူ့အနေနဲ့ရက်ွက်တော့မှာသူ့ပတော်ပါနာရက်ွက်နေတယ်မှာတော့ပါနာအဲ့ဒါကျွန်တော်ပြောတယ်အဲ့ဒါကျွန်တော်လည်းဒီလူကြီးဆိုတယ်နေတာရက်ွက်တော့မှာပါနာရက်ွက်နေမှာအဲ့ဒါဘယ်လိုဖြစ်တာလဲဒီတော့ကြမ်းနေပြီအခုတစ်ခါကျတော့နောက်ဆုံးတစ်ခါမှာရက်ွက်တော့မှာရက်ွက်နေတော့ကျမ်းပါနာကျမ်းပါတာတစ်ခါဆိုတော့အခုသူဒီဒီမှာလည်းကြပါတယ်ဟိုးဆွဲထဒီဆွဲထနဲ့အဲ့ဥပမာကျွန်တော်ပြောကြရတာဥဒိုးဒိုးဒီဖျားသုံးစပါတယ်ရက်ွက်တုံးမှာအုတ်ရက်ွက်တုံးကိုအုတ်ထုတ်တဲ့လူကြီးကခုဒီရက်ွက်မှာရှိတဲ့လူကြီးတနည်းအောင်ရှိတယ်ဆိုတော့ဒါတော့ပဲမသိနိုင်ဘူးသား
ဟုတ်ကဲ့ပါခင်ဗျာ
အဲ့ဒါဘယ်လိုလူကြီးလဲဝင်ဝင်တမမောတယ်လူကြီးလား
ဟုတ်ကဲ့ပါကိုနေနေကျေးဇူးတင်ပါတယ်ကျွန်တော်တို့လည်းကြားပါတယ်အဲ့ဒါကကယူပါပေါ့လေကော်မရှင်ကနေပြီးတော့၃ညထုတ်တယ်၃ညကလည်းပုံစံ၃မျိုးနဲ့ထုတ်တယ်ဆိုတော့အဲ့လိုပြဿနာတွေကတော့နေတော်တော်များမှလည်းကျွန်တော်တို့ကြားတော့ကြားနေရပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်အခုဒီမှာမန္တလေးကကိုမင်းတက်ညင်ချန်လည်းကျွန်တော်ဆွေးနွေးပွဲမှာရှိနေပါတယ်ကိုမင်းတက်ညင်ချန်ကိုလည်းလှည့်ပေးကြပါတယ်ကိုမင်းတက်ညင်ချန်ဒီဆိုပါပေါ့လေမန္တလေးမှာလက်လှမ်းမိတဲ့လောက်ဒီမဲစင်းအမားယွန်းနဲ့ပတ်သက်လို့ဘယ်လောက်ထိကြေကြေမြမြကိုမင်းတက်ညင်ချန်တို့ကြားနေရတယ်ရှိတယ်ပြောပါဦး
ဟိုရေတွက်တွေတော့ကျွန်တော်တို့လလမ်းမမီသေးပါဘူးလေဟိုရေတွက်တွေပိုင်းတော့စီကောင်းတဲ့အဲဒီရေတွက်တော့မရသေးတော်တော်လည်းမဲစင်းတွေကတော့အရင်တိုင်းပဲကျွန်တော်တို့ဟိုလာအမှားရင်းတွေကတော့ရှိနေသေးပဲအဲတော်တော်များများရှိနေသေးပဲနောက်တစ်ချက်ကအထူးသဖြင့်တော့ဒီနေ့မှာပေါ့ဒီနေ့နဲ့မနေ့ရက်နဲ့မှာအထူးသဖြင့်တော့ဒီမဲဆန္ဒရှင်တွေကအတန်ကိုစိတ်စိတ်ကြွလှုပ်ရှားပြီးတော့တော့မှမဲပြီးကြည့်နေကြတယ်အဲ့တော့တခုရှိတာကကျွန်တော်တို့မဲစင်းတွေမှာကိုယ်တိုင်မကြည့်ခဲ့ရတာတော့နားမလည်လို့တော့မှရှိလလမ်းဝေးလို့သတိနေအဲ့ဒီခက်ခဲသမားတွေအားလုံးစုပြုံပြီးတော့သွားကြတဲ့အခါမှာ
တော်များမဲပေးခွင့်မရကြဘူးပေါ့လေမဲပေးခွင့်ကိုငင်းဆန်ခံရတာရှိတယ်အဲ့တော့ဒီမဲလက်မှတ်ထုတ်ပေးဖို့အတွက်ငင်းဆန်ခံရတာရှိတယ်ဆိုတော့အဓိကတော့ကျွန်တော်တို့အဲ့ဒီမှာမဲစင်းနဲ့မှမကြည့်လို့တော့မဲစင်းမှပထမအခါတွေတော့ပါပြီးတော့မှဒုတိယနောက်သုံးထုတ်တဲ့ချိန်မှာမပါလို့အဲခုနကငင်းဆန်ခံရတာကြီးလဲတော်တော်များရှိနေပါတယ်ဥပမာအပြည့်ဆိုရှင်တော့သူတို့ရွှေပြောင်းနေပေါ့ကျွန်တော်တို့ဒီနေဝေးကလာပြီးတော့ဒီမှာခြေတလာနေတိုင်းလို့လုပ်ငန်းနဲ့လာနေကြတယ်ဥပမာဆိုရင်မန္တလေးဒီအောင်မြတ်တော်မြို့နယ်နန်းရှိမဟာဇီယဘုံကဟလာဒီကျွန်တော်တို့ဇီယဘုံဒီကဒီအကွက်တကွက်ကဆိုလို့ရှိရင်အိမ်ငှားတွေပဲဒီ60လောက်ကဒီနေ့မဲပေးခွင့်ကိုညှင်းဆန့်ခံရမရဘူးပေါ့ခင်ဗျာဒါဆိုသူမလည်းပြန်မဲပေးကျင်တာကိုကျိုးစားတဲ့အခါမှာသူတို့ကရပောင်းတရားရှိတဲ့အတွေ့နေထိုင်မှုမရှိဘူးဆိုမှကျိုးရှိတဲ့လူတွေပါတယ်ပေါ့လေမရှိတဲ့လူရှိတဲ့လူအစားပြုရင်အားရပုံစံတုံးတာရင်းနဲ့အရင်ကရှောက်ထားခဲ့တဲ့အားလုံးကိုသူတို့မျိုးနဲ့ကော်မရှင်ကမှသွားတဲ့အခါမှာအဲ့ဒါရင်းဆိုင်ခံရတယ်။အစားပြုဒီနေ့နေသားတွေကတော့မဲပေးဖို့အတွက်ခုနဆိုတဲ့ဒီအခက်ခဲတွေအများကြီးရှိနေကြတော့မယ်။နောက်တော့ဒီမဲပေးနေပါလဲပဲခုနဆိုတဲ့ဟိုကြည့်နိုင်ဖို့တချို့တွေလည်းခင်းနေတော့ရှိတယ်။မဲစင်းတွေပြန်ပိတ်လိုက်တာတွေရှိတယ်။အဲ့အတွက်တော့ကျွန်တော်တို့ဟိုအမားရင်းနေနဲ့နောက်တော့ဒီမဲပေးဖို့အတွက်ကြံရှိနေသေးတဲ့ဟိုမို့ဒီခုနဆိုတဲ့မဲစင်းမှပါလို့ဆိုမှကြံရှိနေတဲ့ပုံစံတွေကတော့အများကြီးပဲကျွန်တော်တွေ့နေရပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်အခုဒီမှာတောထရှင်တရားဘုကုံးမျိုးကကိုရှိုင်းပို့ထားတဲ့စာကိုလည်းကျွန်တော်အချင်းယုံပြီးဖော်ပြခြင်းပါတယ်သူကတော့ဒီနေ့မဲဆန္ဒရှင်သက်တည်ခဲ့လက်ကပြားသွားထုတ်တော့တဲ့အိမ်ကရှိတဲ့မဲပေးနေတဲ့မိသားစုအရေးအတွက်ကိုပဲပေးပြီးကျွန်တော်ဖွားရကတ်ကိုမပေးပါဘူးတဲ့ဒါနဲ့မေးကြည့်တော့သူတို့ရွယ်တွေကအသက်ကြီးလို့ကြိုတင်မဲတဲ့ကိုထည့်လိုက်ပါပြီဆိုပြီးပြောပါတယ်ဘယ်ထည့်လဲဆိုတော့မသိဘူးလို့ပြောပါတယ်တာဝန်ရှိတဲ့သူတွေထည့်တာလို့ပြောပါတယ်ဆိုပြီးတော့လည်းပြောပါတယ်ဆိုတော့ဒီလိုမျိုးပေါ်လေဒီမဲုံတာဝန်ရှိသူတွေကအဆင်ပြေသူလုံနေတဲ့ကိစ္စမျိုးတွေရောဘလောက်ကြည်ကြမ်းမြန်ရှိနေလဲနောက်ခုဒီနေ့ဆိုရင်မဲဟိုကျွတင်မဲပြည့်တဲ့ကိစ္စတွေမှာလည်းနှစ်ရက်ကျွတင်မဲပြည့်တယ်နှစ်ရက်ကျွတင်မဲပြည့်တဲ့ကိစ္စတွေမှာလည်းပြဿနာတွေပေါ်နေတယ်ဆိုပြီးကျွန်တော်တို့သတင်းတောက်တွေကလည်းဒီနေ့ပဲသတင်းတွေပို့တာတွေလည်းရှိပါတယ်ဆိုတော့ဒီကျွတင်မဲတွေပဲဖြစ်ဖြစ်ပေါ်လေဆော့ဆော့လို့ဟိုမဲုံတာဝန်ရှိသူတွေကသူတို့ကသူတို့ဆုံးဖြတ်ပြီးလုံလိုက်ကြတဲ့ကိစ္စမျိုးတွေကဘလောက်ကြည်ကြမ်းမြန်ဖြစ်နေလဲဆိုတာလည်းကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ဒီဒါနရှိဆောင်ဖွဲ့ကကိုချမ်းချင်းရောဟိုလက်လန်းမီတော့ဒီလိုပြဿနာတွေဟိုနဲ့ပတ်သက်လို့ဘာတွေကြားရလဲပြောပါဦးခင်ဗျာ
ဟုတ်ကဲ့အဲ့ဒါလေးခုနကဒီကျူတင်မဲကိုကျွန်တော်တို့မှာမဲယုံဇာဟောပေါ့မဲယုံတာဝန်ခံပေါ့နော်ဆိုပြီးတော့ကျွန်တော်ပြောအမမန်ကကျွန်တော်တို့ဒီတော့ကျွန်တော်ပြောကြည့်ပေါ့နော်ဒီကျူတင်မဲကိုတော့ဒီလက်ရှိရကြီးမှာလုပ်တဲ့ကော်မရှင်ခွဲတွေနဲ့တက်ဆိုင်ရာဒီအုပ်ချုပ်ရေးဖွဲ့ရောနော်ပြီးတော့ကျွန်တော်တို့ဒီပါတီကပုံကိုယ်တွေပေါ့အားလုံးပေါ့နော်သူစုံညီပေါ့နော်အဲသွားပြီးတော့ဒီရှေ့မှာဒီကျူတင်မဲကိုထည့်ရဖို့ကျွန်တော်တို့ကတော့လက်ရှိကျွန်တော်တို့လုံထုံးလုံနီးရကျွန်တော်တို့ကလေ့လာထားတာရှိတယ်ပေါ့နော်ဒါပေမဲ့တကယ်လည်းအပြင်မှာကြတော့ခုနပြောတော့မဲယုံတာဝန်ရှိသူဆိုတဲ့ဟာနဲ့ပေါ့နော်မဲယုံမှုဆိုတဲ့စကားကြီးပဲကြားတော့ကျွန်တော်ကမဲယုံမှုကတော့မလက်ခံမှတွေ့ရမှာပေါ့နော်မဲယုံမှုကတော့ကျွန်တော်တို့ကတော့ဒါပေမဲ့အမှသူကဒီမဲယုံတာဝန်ရှိသူဆိုပြီးတော့ပြောစမှာဘယ်လိုလူလဲဆိုကျွန်တော်တို့ကပြန်ပြီးဟိုလေ့လာတာပေါ့နော်လေ့လာတော့မှတော့ဒီရက်ကွက်မှာရှိတဲ့ဒီရက်ကွက်မှာရှိတဲ့ရက်ကွက်အုပ်ချုပ်ရေးရာလူတွေပါမယ်ပြီးတော့ရက်ကွက်မှာရဲ့ရကြီးကော်မရှင်တွေပါမယ်ပေါ့အဲ့မှာသူတို့ရဲ့လုံထုံးလုံနီးတွေပေါ့နော်အချုပ်မကြေလေရာရှိရပေါ့ကျွန်တော်တို့လက်ရှိစောင့်ကြည့်နေတဲ့လက်ရှိမြို့နယ်55မြို့နယ်လုံးမှာအခုကျွန်တော်ကျူတင်မဲနဲ့ပတ်သက်လို့ကျွန်တော်တို့လေ့လာထားတာပေါ့နော်ကျွန်တော်ဒီတော့လက်ရှိဒီနေ့ချိန်တွေပေါ့နော်ကျွန်တော်တို့ကဒီကျူတင်မဲကိုသူတို့လုံထုံးလုံနီးတွေကိုနားလည်တဲ့မြို့နယ်တွေလည်းတွေ့ရသလိုလုံးဝနားမလည်ပဲနဲ့လုံထုံးလုံနီးအောင်မှတခြားမနားမလည်ဘူးဟိုပေါ့နော်ကျူတင်မဲကိုလည်းဟိုပေးပေးပေးပေးပြီးရောပြီးရောဆိုပေးလိုက်တဲ့ဟာမျိုးပေါ့နော်ပြီးတော့ကျူတင်မဲကိုရှောက်ထားတဲ့လူကရှောက်မထားတဲ့လူကဒီနေ့လာပေးမှလားမပေးဘူးလားတခြားစီစစ်တဲ့လူတွေရှိသလိုအဲ့လိုမစီစစ်နိုင်တဲ့ဒီနေရာတွေကျွန်တော်တွေ့ရပါပေါ့နော်အချို့ကလည်းဒါဟိုကျူတင်မဲကိုသူယူတဲ့ခါမှာတကယ်စနစ်တကျသွားပြီးတော့ဒီစုံညီနဲ့သွားပြီးယူတာတွေတွေ့ရသလိုအချို့ကလည်းဒီကွက်ပြီးယူတာပေါ့ဥပမာဆိုခုလိုမကွေးစေုံပေါ့နော်ဒီတခြားကျွန်တော်ရှာရှာကအဲ့မှာဆိုရင်အချို့တော့ဒီသေယုံတဲ့နေလူတွေပေါ့နော်အရေးပေါ်တဲ့နေလူတွေကိုချူတင်မဲတောင်းခံတာဆိုတော့ဒါယူကသူနဲ့ဆိုင်တဲ့ဒီမျိုးရက်ွက်ကပဲလာယူကကျန်တဲ့ဟာတိသေယုံတို့ကမပါဘူးဆိုတော့ကျန်တဲ့ဟာဘလို့ကျွန်တော်အမေကုန်းထုတ်တော့ဒီလိုမျိုးသေယုံအတွက်ဆိုရောချူတင်မဲအတွက်ဒါဆိုသေယုံတာဝန်ခံသေယုံအကြီးကြီးရောဘလို့မျိုးပြည်သလားဘလောက်ထိဟိုဖြစ်တယ်လဲပေါ့နော်ပြီးတော့နောက်တစ်ချက်ကချူတင်မဲကိုလက်ရှိယူတဲ့နေမှာအချို့နေရာမှာစာအိတ်ကိုတုံးနေပေါ့နော်အချို့နေရာစာအိတ်ไซส์ก็บาไซส์มันเราไม่ดีปะเนาะだจอไซส์ဆိုချက်ပေးရမယ်ပေါ့เนาะไซส์3အိပ်ပေးရမယ်ဒီဖဲ3ဆောင်ပေးရမယ်မသိအချို့နေရာမှာကြာတော့ဒီကြိုတင်မဲသေးသူကိုမှင်တူတယ်ပေါ့เนาะအချို့နေရာကြာမှင်မတူလက်မထိုးပဲရတယ်ကျွန်တော်ဆိုရင်ဘို့ကျွန်တော် observation လုပ်တဲ့လူတွေမှာအောင်မှင်တူတယ်သူရှိတယ်မှင်တူမခံလို့ရှိရပေါ့เนาะအဲ့တော့ကျွန်တော်ကလည်းသူပြပေးကြည့်တော့ကျွန်တော်လည်းမှင်တူမခံဘူးပေါ့เนาะအဲ့တော့ကျွန်တော်ကဒါဖြစ်လာတဲ့ဟာကိုကြည့်ပြီးကျွန်တော်ကဒီကြိုတင်မဲရဲ့လုံထုံးလုံနေအားလုံးကိုဒီရက်ွက်မှာရှိတဲ့ရက်ချေးနဲ့ဒီတော့အချို့ရေးပိုင်းကလူတွေကဟိုဘလောက်ထိနားလဲတယ်ပေါ့အခုကဟို ပုံပြပုံနဲ့ပြောရင်ကျိုတယ်မဲကအခုပိတ်သွားပဲပိတ်သွားပဲပိတ်သွားမဲ့ချိုးနေမှာကျိုတယ်မဲပေးဖို့ကြံတဲ့လူတွေရှိတယ်ဆိုကျွန်တော်ကြားနေတယ်ဒီမဲကျိုတယ်မဲကောက်ဖို့ကောက်ထားသိရင်တင်ထားတွေရှိတယ်ပေါ့အဲ့တော့ဒါကြီးရတဲ့အခုချိန်မှာတော့ကျွန်တော်တို့အနေနဲ့ကတော့ဟိုကျွန်တော်တို့ကတော့ဆော့ကြီးတပည့်ရဲ့ကျင်းဝင်ဆိုင်ကျွန်တော်ကတွေ့ရှိချက်ကိုကျွန်တော်တို့မှတ်တမ်းတင်ပေးတယ်အဲဒါတော့တရှိရောကျွန်တော်တို့လက်ရှိတွေ့ရှိချက်ပေါ့နော်ဒါလေးပဲကျွန်တော်လက်ရှိပြောနိုင်လေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဥက္ကမောင်းထောင်းအောင်ခင်ဗျာဟိုမန္တလေးမြို့ကဥက္ကမောင်းထောင်းအခုဒီကျွတ်တင်မဲနဲ့ပတ်သက်လို့ရောပြဿနာတွေဘယ်လောက်ထိကြားလဲ
ဟုတ်ကဲ့အဲခုနကဟိုပြောသွားသလိုပါခင်ဗျအဓိကကကျွန်တော်တို့အခုမြင်နေရတာအဓိကလက်ထုံးလုံးနားမလည်တဲ့ကိစ္စအဓိကမြင်နေရပါတယ်အဲဟိုခုနပြောသွားသလိုတစ်ဆက်တည်းပါပဲအဲဒီရေတချို့ရက်ွက်တွေမှာစမ်းကြည့်လို့မရှိဘူးနားမလည်ဘူးဘလို့ပရိုစီဂျာအမှားကြီးပေါ့နော်အဲ့လိုမျိုးလေးတွေရှိတယ်စိတ်ဆိုးဆိုးဝါးဝါးကြီးတွေတော့မရှိဘူးဒီဒီပုံမှန်အတိုင်းပဲပေါ့နော်အခုတစ်ထက်သေးပါပဲခုနကပြောသွားတဲ့မျိုးလေးတွေပဲတချို့နေရာတွေမှာစနစ်တကျရှိတယ်လို့တချို့နေရာတွေမှာကွာဟမှုလေးတွေရှိတယ်အဲဟိုဟိုလူဦးရေတော့စိတ်အများကြီးမရှိဘူးကြာဒီမန္တလေးတိုင်းဝိုင်းမှာဒီဟိုပါပေါ့ကျိုတင်မဲ့ပေးထားတဲ့ဟာပေးရလို့ပါဗောနော်တအားကြီးအများကြီးမရှိဘူးနောက်တစ်ခါကော်မရှင်မှာလည်းတချို့ခါလေးတွေတိတိကျကျလက်ထားလေးရှိတယ်ဘာကြောင့်ဟိုဟိုကျူတင်မဲ့ပေးရတယ်ဆိုတော့ဖောင်ပေါ့နော်ဥမာကျွန်တော်တို့ observer တွေဆိုရင်လည်း observer ရဲ့ဟိုမိတ်တူလေးပေးရတယ်ခံကိုယ်တိုင်ခံဝင်လေးရေးပေးရတယ်ရေးပြီးတော့ဘာကြောင့်ဆိုတဲ့ဟာလေးဒါမနဲ့ထင်မှသူတို့အဲ့ဒီဘာကြောင့်ကျူတင်မဲ့ပေးရတယ်ဆိုတဲ့ဟာတက်မလားမကက်ဘူးလားဆိုတော့ကျွန်တော်တို့ပြန်စောင့်ကြည့်ရပါပေါ့နော်အဲ့ဟာလေးတော့ကျွန်တော်တို့လည်း verify ကြည့်ရလိမ့်မယ်တကယ်သူတို့ပေးထားတာဟုတ်လားသူတို့ကတ်ထားတာဟုတ်လားဆိုတဲ့ဟာလေးတော့ကျွန်တော်ပြန်ဆက်ရ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ဒီနတ်မောက်မျိုးကကိုမြင့်သေးလည်းရှိနေပါတယ်ကိုမြင့်သေးအမြင်လည်းဆွေးနွေးလို့ရပါပြီခင်ဗျာ
Hello
ဟုတ်ကဲ့ကိုမြင့်သေးကြားလားဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းနဲ့ဗျအဲကျွန်တော်အခုလက်ရှိကြားရတဲ့တရေရာဆိုလို့ရှိရင်ကျွန်တော်တို့နတ်မောက်မျိုးနဲ့ဒေသကြီးရမှာဆိုရင်ကျူပြင်းမဲနဲ့ပတ်သက်ပြီးတော့15ဦးမှာ13ဦးကမဲပြီးပြန်ဝင်ရှိတယ်ဗျာနော်ဟိုတကြီးရုံနဲ့ပတ်သက်လို့မဲပြီးပြန်ဝင်ရှိတယ်အဲ့ဒီထဲမှာအပေါင်းတယောက်ကဘယ်လိုဖြစ်သွားလဲဆိုတဲ့အခါကျတော့သူကဟိုဘာမှနားမလည်ဘူးနားမလည်တဲ့အခါကျတော့သူကရှင့်နေမှာပဲမဲပြရမှာမဲပြရမှာမဟိုသူ့မိမိသူ့မိနေနဲ့မဲပြီးပြန်ဝင်ရှိမရှိတော့ဒီကအတိုက်ခံပါတီကလည်းဘာမှဟိုဘယ်လိုပြောရမလဲဘာမှရှင်းလင်းချက်မရှိဘူးကြီးရဒေသကကြီးရပေါ့ဒီဒေသကြီးရမှာရှိတဲ့လူတွေလည်းကျင်းနေတဲ့အနေအထားမျိုးလေးတွေမရှိဘူးနောက်တစ်ခုကကျတော့ကျွန်တော်တို့နတ်မောက်မြို့နယ်မှာပေမသစ်လက်နဲ့တက်ပေမသစ်လက်နဲ့တက်မှာကလည်းကျွန်တော်တို့နတ်မောက်မြို့နယ်ပေမသစ်လက်နဲ့တက်ဆိုတာကတမားကြီးပါမှာအဲပေမသစ်လက်တက်တဲ့တက်မှာလည်းတက်မတော်သားတွေအနေနဲ့လွတ်လွတ်လပ်လပ်မပြီးမငွေအနေအထားအရာကကျွန်တော်တို့ဒေတာစုံစမ်းရတော့လို့ရှိရင်ဒီဗီဒီယိုတွင်းဝင်လာသွားတဲ့အတိုင်းအတာတစ်ခုပါလာသွားတဲ့အတိုင်းအတာတစ်ခုပါကျွန်တော်ပြောခဲ့တဲ့စကားလေးကတော့မဲယုံဆောင်မှုလေးလာဖို့တပ်မတော်သားတွေနဲ့လှုပ်လှလှမဲပြီးပိုင်ဝင်ရှိဖို့အတွက်ကိုတော့တော့ဗီဒီယိုတွင်းဝင်တော့ပြောခဲ့တယ်။အဲနောက်တစ်ခုကကျတော့နောက်တစ်ခုကျွန်တော်ပြောချင်တာတစ်ခုရှိသေးတယ်ဗျ
။
နောက်တစ်ခုကျွန်တော်ပြောချင်တာတစ်ခုရှိသေးတယ်ဆိုတော့ဘာလဲဆိုတဲ့အခါကျတော့အခုဖြစ်နေတဲ့အတိုင်းအတာတစ်ခုကကျွန်တော်တို့မြို့နယ်မှာဖြစ်နေတဲ့အတိုင်းအတာတစ်ခုကဘာလဲဆိုတော့ကျွန်တော်တို့နမောက်မြို့ပေါ်မှာဖြစ်တဲ့အတိုင်းအတာတစ်ခုကတော့ဒီကံမျိုးဆိုလို့ရှိလို့ရှိရင်ဒီပြင်းမဲနဲ့ပတ်သက်လို့ဆင်ပြေတယ်နောက်တစ်ခါဟိုတိုက်တန်ပါတီဖြစ်တဲ့ပါတီတခုကအဲနေပြီးတော့ဒီနေ့ဟိုကျူတင်မဲနဲ့တောက်တဲ့နေရာမှာနည်းနည်းလေးစကားများတာလေးတွေရှိတယ်ကျူတင်မဲမှာကက်ကဲလေးရှိတာလေးတွေတော့ကျွန်တော်ကြားရတယ်ဗျဟု
တ်ကဲ့ဗျာ
ဒီဇာကြီးဟာနေကျွန်တော်နှက်ဆက်နေတာနမောက်မြေဒီဇာကြီးဟာနေနှက်ဆက်နေတာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဟန်တာတော့ဘာမှတော့မရှိဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့အခုဒီ
ဟ
ုတ်ကဲ့ကျေးဇူးပါကွန်မြင့်သေးအခုကျွန်တော်ဒီမဲစင်းနေအမားယွန်းနေတဲ့မှာအခုနောက်ဆုံးကျွန်တော်သတင်းတော့တယောက်ကဒီနေ့ပဲသတင်းပို့ထားတာရှိပါတယ်ဒီနေပြည်တော်ကဒီပုပ္ပတိမြို့နယ်မှာဆိုလို့ရှိရင်မဲစင်းက10,000ထပ်တိုးလာတယ်ဆိုတော့ဒီမဲဆန္ဒနယ်မြေမှာအနေနဲ့တွက်မယ်ဆိုလို့ရှိရင် 20 ရာခိုင်နှုန်းအထိတိုးလာတာဖြစ်တာကြောင့်ဒီရွေးကောက်ပွဲရလဒ်ကူတော်ဆုံးဖြတ်ပေးနိုင်တဲ့အထိအခြေအနေမျိုးကဖြစ်နိုင်တယ်ဆိုပြီးတော့ဒီ NLD ကိုယ်စားလှယ်ကလည်းပြောပါတယ်ဆိုတော့ဒီလိုမဲစင်းမားတာမျိုးတွေကဒီရွေးကောက်ပွဲရလဒ်ဒီပေါ်မှာရောဒီရိုက်ခတ်လာနိုင်တဲ့အခြေအနေမျိုးအထိဖြစ်လာနိုင်သလားဒီဥရွှေပါအမြင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုရိုက်ခတ်နိုင်တဲ့အတိုင်းမှာဆိုတော့တကယ်ကိုတော့ရိုက်ခတ်နိုင်တဲ့အခြေအနေမှာရှိပါတယ်ဒါပေမဲ့ရိုက်ခတ်တဲ့ပုံစံလေးတွေတော့အခြေအနေနဲ့မြို့ရဲ့ဒေသတွေကိုယူပြီးတော့ခွဲမယ်ဆိုရင်တော့တော်တော်လေးကိုစိုးစိုးပွားဒီရက်ခတ်နိုင်တဲ့ဒေသရှိသလိုဒီလိုအ ਨੇ ချင်းရက်ခတ်တာလည်းရှိတာပေါ့။ဒါဆိုဒေသရဲ့အခြေခံဒေသတွေကဘယ်လိုလဲဆိုရင်အချို့ဒေသတွေမှာဆိုရင်ဖွံ့ဖြိုးတိုးတက်အားနည်းတဲ့ချိန်ပိုင်းမှာအောက်ချိုးရင်မူလောက်ကိုတောင်တကယ်သူတို့အနေနဲ့ဘရင်လိုဟိုဘရင်တယောက်လိုသူတို့ကဒီအကြောက်နေရတဲ့အဲ့လို
မျိုးနဲ့ရက်ွက်ကြီးရောဒီမြောင်များစွာရှိနေတယ်။အဲ့ဒီလိုအပေါ်မှာဆိုရင်သူတို့လုတ်တယ်မှာသူတို့ချင်းချောက်သမျှကိုခံရတဲ့ချိန်မှာစောစောကလိုနေပြီးတော့မဲစင်းနေပုံနေတာဆိုပုံနေလို့လည်းပုံလို့ပြောလို့မရဘူး။ပြောလို့မရတဲ့အပြင်သူတို့မှညွှန်ကြားချက်တစ်ခုရှိတာကကျွန်တော်ကော်မရှင်ခုနဲ့ကျွန်တော်နေပြီးတော့ပြည်စုံမင်းများနဲ့ထဲထဲမှာအဲ့ဒီ66မြင်းတော်6နဲ့ပါလာတဲ့စည်ရင်းတွေကိုလုံးဝပြင်ဆင်ခွင့်မပေးရဆိုပြီးတော့သူတို့ကညွှန်ကြားချက်ရှိတယ်ဆိုတာကျွန်တော်အတိအကျသိထားရတယ်။ဆိုတော့အဲ့ဒီဒီကျတောက်လျှောက်ကြီးပါနေတယ်ဆိုတော့ဒီဟာကိုပါနေရင်သူတို့ဘယ်မှာအသုံးချမလဲ။အသုံးချမယ်လို့ဆိုတာစောစောက balance လုပ်ဖို့အတွက်လုပ်ပေးတဲ့အသုံးမလား။သို့မဟုတ်ဘဲနဲ့တကယ်တမ်းဒီလိုမသမမှုကသုံးမလားဆိုတာကျွန်တော်စောင့်ကြည့်နေချိန်ပိုင်းမှာမသမမှုကသုံးဖို့အတွက်အချိန်တွေကပို့ပြီးတော့အားသာနေတဲ့အပိုင်းလေးတွေတွေ့တယ်။အဲမသမမှုကသုံးမယ်ဆိုတော့အခုကျွန်တော်စောစောအခုချုပ်တင်မဲ့ကလာတော့ဒီနေ့34နိုင်မှာပိတ်သွားပြီ။ပြီးသွားပြီဒါပေမဲ့အဲ့ဒီတိုတင်မဲနဲ့ပတ်သက်တဲ့ရှိမှာအဲ့ဒီလူပုံနဲ့ပတ်သက်ပြီးတော့မတမမှုတော့တော်တော်လေးနေတယ်ကျွန်တော်တို့ရောက်တဲ့လောက်မှာတော့နည်းတယ်ဆိုရင်ဒီမဲယုံတဲမှာအဲ့ဒီဟာမတမမှုကိုဘယ်လိုဝင်လာနိုင်မလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ဖို့လိုမယ်ရက်ခံမှုရဲ့အတိုင်းတာကတော့စောစောကပြောလို့ဥမာကိုကိုကျွန်းမှာတကယ်ဖြီးတဲ့လူကြီးက1000ဝန်းကျင်ရှိတယ်ဒါပေမဲ့နေပြီးတော့လင်းရင်ကွင်းကြိုတင်စီဆောက်ရေးဆိုပြီးတော့ကြိုတင်ပြီးပို့ထားတဲ့လူတွေတက်ကရေတက်တွေကြီးတက်တွေအဲ့လိုပို့ထားပြီးတော့အလုတ်သမားတွေပို့ထားတဲ့အရေအတွက်တွေကအဲ့ဒီလူတွေပို့ပြီးတော့များနေတဲ့ဒီလိုမျိုးတွေအများကြီးရှိနေတယ်လုပ်ငန်းခွင်တွေမှာနေပြီးတော့ရှိတယ်လို့ပြောစည်ရင်းပြပြီးတော့အဲ့ဒီလိုလိုတိုးထားတဲ့ဟာတွေကအများကြီးရှိတယ်အဲ့ဒီဟာတွေကရက်ခတ်မှုအတိုင်းတာမှာဘယ်လိုဖြစ်လာမလဲဆိုရင်တော့မဲဝင်နေပြီးတော့ယူတဲ့အတိုင်းတာလေးမှာအဲ့ဒီဟာကစီးတန့်သူတို့ရပ်သွားနိုင်တဲ့နှစ်ထပ်ကိုရနိုင်တဲ့အခြေအနေမျိုးတွေအများကြီးရှိနေတယ်သူအဲ့ဒါမျိုးတွေကဘာလို့ရလဲလဲဆိုရင်ကျွန်တော်တို့အခုချိန်ထိဒီအဲ့ဒီဟာမျိုးတွေနဲ့ပတ်သက်ပြီးတော့ဒီချိုးဝါပေါ့ဆေးကျွန်တော်ဒီဟာပေါ့လေကျွန်တော်တို့မင်းမင်းဆိုအလုပ်တဲ့မင်းတိုးတယ်ဆိုရဲစနစ်ဟာအဲ့ဒီမင်းဒီဘယ်လောက်ထိကံပြီးတော့ဘသူလုပ်ပြီးတော့ဘသူဆက်နပ်ပြီးတော့ဘယ်လိုနေရာမျိုးမှာလုထားတယ်တော့ဘသူမှချောက်ချမပြသေးဘူးခုချင်းတိဆိုအဲ့ဒီလိုလူပုံနေတဲ့လူကန်းစားတွေဟာကျွန်တော်ဒီမှာလဲမဲ့ပြီးပြီးတော့အဲ့ဒီဟာကိုသူတို့မှချွတ်စိတ်မရှိဘူးကျွန်တော်မပြောနိုင်ဘူးအဲ့ချွတ်စိတ်နဲ့နောက်တနေရာမှာပေါ့အဲ့ဒီလူတွေပဲလိုက်မပေးနိုင်ဘူးလားအိုးဆိုအဲ့ဒါနေပတ်သက်ပြီး online မှာနေပြီးတော့ဘသူကိုဘယ်လောက်ပေးပြီးတော့ဘယ်လိုခိုင်းထားတယ်ဆိုတဲ့အမျိုးတွေလည်းမြောက်မှသာတွေ့နေရတာဒါဟုတ်မဟုတ်တော့မသိရပါနဲ
့ဒ
ီနေ့ကပြန်လည်မှုတွေရှိနေတယ်ဟုတ်ကဲ့ဒီလိုဆိုတော့အဲ့ဒီဟာရဲ့အာဒီဒီမဲဟိုထက်ကတလဲထက်ကတလဲတဲ့အဲ့ဒီအားနဲ့ယူဖို့အတွက်နေပြီးတော့ဖောက်ပွားမှုတွေရှိလာတယ်အဲ့ဒီဖောက်ပွားမှုတော့ရက်ခတ်မှုတွေအနိုင်ရှုံးရဲ့ရက်လောက်ကိုအများကြီးကျွန်တော်တို့ထိခိုက်မှုဆိုတော့ပေါ်လွင်နေတဲ့ပိုင်းတော့အများကြီးရှိတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကော်မရှင်ဥက္ကဋ္ဌကတော့ဒီနေ့ပဲဒီနေ့ပြီးတော့မှသူပြောတော့တာရှိပါတယ်သူတို့ဘက်ကတော့အဆအစရေပြင်ဆင်ထားတော့စိုးရိမ်စရာမရှိဘူးဆိုပြီးတော့သူကပြောတော့ပါတယ်တကယ်ပဲဟိုစိုးရိမ်ဟိုရွေးကောက်ပွဲချင်းပါတဲ့နေရာမှာပေါ်လေဟိုလွတ်လပ်ပြီးမြတ်တားတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ဟိုသူထိခိုက်လောက်တဲ့အခြေအနေမျိုးတွေဟိုစိုးရိမ်စရာမရှိဘူးလို့တကယ်ပဲပြောနိုင်သလားကိုချမ်းချင်းအောင်အမြင်ပြောပါအောင်ခင်ဗျာ
ကျွန်တော်တို့ကလေဘယ်လိုပြောမလဲဟိုအခုချိန်မှာတကယ်ဟိုအားလုံးကဟိုဘယ်လိုပြောမလဲအားလုံးစိတ်အားတက်ကြွတဲ့အချိန်ကာလဖြစ်တော့လေကျွန်တော်ခုနကလည်းကျွန်တော်ကဒီထိခိုက်စရာတွေပဲဖြစ်လာနေတာဆိုတော့တကယ်တမ်းကျတော့ဒီခုနကမဲမတမာမှုတွေရောဒီနေ့ဟိုအကြောင်းအရာတွေခဏမေ့ထားပြီးတော့ကျွန်တော်ဒီဆုံးမဲပေးခွင့်ရတဲ့ဒီမဲဆန္ဒရှင်တွေရဲ့ဒီခံစားချက်ပေါ့နော်ဒီနိုင်ငံသားအားနိုင်ငံသားအလုံးကဒီမဲပေးခွင့်ရမယ်ဆိုတဲ့အမျိုးလူတွေကဒါဒီလူခွင့်ရအလုံးကခံစားထားတဲ့အကြောင်းဒါအောင်ယုံကြည်ထားတဲ့အကြောင်းသူမဲသွားပေးခြင်းနဲ့မဲဖန်ကြရင်ဒါပေမဲ့ကြမဲသွားပေးတဲ့အခါကျတော့သူတို့မဲကဟိုမဲပေးခွင့်မရဘူးဆိုတာမျိုးငြင်းခံရတဲ့အခါမျိုးကြီးကြရင်ရောကျွန်တော်တို့ကဟိုဒါကိုကျွန်တော်ကဘယ်လိုကုစားပေးမလဲပေါ့နော်ဘယ်လိုဖြေသိမ့်ပေးမလဲဘယ်လိုနားလည်အောင်ပြောပေးနိုင်မလဲပေါ့အဲ့ဒီအချိန်မှာသူကဟိုကျွန်တော်ကော်မရှင်မှာကျွန်တော်ရဲ့အချိန်ချင်းကျွန်တော်စကားကြီးပြောကြတယ်ဆွေးနွေးကြတဲ့အချိန်မှာဒီမဲကိုအချိန်ချင်းနှိုးတော်တဲ့အချိန်မှာကျွန်တော်တို့ဒီဘာသာတကြီးနှိုးတော်တဲ့အရက်ဖက်ဖွဲ့စည်းပါတယ်ဒုတိယအချိန်နှိုးတော်တဲ့အရက်ဖက်ဖွဲ့စည်းနေတဲ့သူနှိုးတော်ကြတယ်နှိုးတော်အချိန်မှာဒါမဲဆန္ဒရှင်နဲ့လာမကြည့်ကြဘူးလာမကြည့်ကြဘူးပေါ့နော်ကော်မရှင်ကလည်းပြောတယ်အောက်ချိုးဘက်ကလည်းပြောတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကကျွန်တော်တို့ဒီကနေ့ဟိုသာသနာ့အလုံးကြီးဒီကဘယ်လေဖြစ်တဲ့ခါကျတော့ကျွန်တော်ကနှိုးတော်တဲ့အပိုင်းကလည်းဟုတ်တယ်နှိုးတော်ဘက်ကအားနည်းချက်တွေရှိကောင်းရှိမယ်ပေါ့နော်ဒါပေမဲ့အဲ့ခါလေးသူ့အပြစ်ကိုပြစ်လို့ပြောရတဲ့ဆိုင်ပေါ့နော်အဲ့မှာဟိုပြောပြောရင်အဲ့ဒီဒီမဲဆန္ဒပေးမဲ့လူတွေကမဲပေးခွင့်မရတဲ့ခါကျရင်သူတို့ရဲ့ပောက်ကွဲမှုအားကဘယ်လောက်ဖြစ်သွားနိုင်မလဲခံစားချက်တွေဘယ်လောက်ဖြစ်သွားနိုင်မလဲဒါကိုကျွန်တော်ကစိုးရိမ်နေကြအဲ့ခါကိုကျွန်တော်ကအဓိကကျွန်တော်ကခုနပြောမဲမတမာမှုတွေဟိုပါတီကြီးတွေပြန်ဆိုင်မှုကြောင့်ဖြစ်လာမဲ့ကိစ္စတွေကတက္ကနာပေါ့နော်မဲပေးခွင့်ဆုံးရှုံးသွားတော့နိုင်ငံသားတယောက်ရဲ့ခံစားချက်ကိုဘယ်သူကနားလည်ပြီးနိုင်မလဲအဲ့ဒီမှာအဲ့မဲပေးခွင့်ဆုံးရှုံးသွားတဲ့ဆုံးရှုံးသွားတဲ့ကြောင့်သူ့ရဲ့ခံစားချက်ကဟိုဒေါသပါလာမယ် သူရဲ့ဟာသူဒီတကယ်ယူရတာမဟုတ်ပဲနဲ့သူဒီဟိုတခုခုကိုကျုလုံမိတဲ့ခါမျိုးရောကျွန်တော်တို့ဘယ်သူကနားလဲပေးနိုင်မလဲပေါ့နော
်
ကျွန်တော်အဲ့အတွက်ကျွန်တော်ကတော့တော်တော်သိုးရင်ပါခင်ဗျာခုနကတော့နောက်တစ်ပိုင်းတော့ကျွန်တော်တို့ပါတီတွေပြန်ဆိုင်မှုကြောင့်ဖြစ်လာနိုင်တဲ့ဒီ incident လို့ခေါ်တဲ့မဲမတမမှုကြောင့်ကျွန်တော်တိကျကြောင်ပြောပြဆင်ပေါ့နော်ကျွန်တော်ဆိုတော့ကျွန်တော်ဆိုရင်တော့မဲဆန္ဒရှင်တွေရဲ့ခံစားချက်ပောက်ကွဲမှုကိုကျွန်တော်တို့ထိန်းချုပ်ဖို့အတွက်ကျွန်တော်တို့မှာဒီ crowded management လို့ခေါ်တဲ့လူစုလူဝေးကိုထိန်းချုပ်နိုင်တဲ့ဆိုင်အရာကျွန်တော်တို့မှာမကျွမ်းကျင်သေးဘူးဗျ
โอเคကျွန်တော်ဒီဦးဒီရွေးကောက်ပွဲစောင့်ကြည့်နေတဲ့ဒီ EON ကွန်ရက်ကဥက္ကမောင်းထုံးကိုလည်းမေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့ဒီတိရသလောက်ဒီကြုံရတဲ့အမှားယွင်းတွေကိုပြန်ပြီးတော့ခြေရခံလိုက်မယ်ဆိုရင်ရောဖြစ်နိုင်တဲ့အခြေအနေရှိလား
အခုဒီချက်တော့ပြန်မေးပါ
ဦးโอเคကျွန်တော်အခုဒီကြုံရသလောက်တိရသလောက်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီမဲစင်းအမှားပဲဖြစ်ဖြစ်ဒီမဲယုံတွေမှာလှုပ်ထုပ်လုံနေအမှားယွင်းတွေပဲဖြစ်ဖြစ်ကြုံခဲ့ရတယ်ဆိုရင်ရောကျွန်တော်တို့ကဒါတွေကိုပြန်ပြီးခြေရခံလိုက်မယ်ဆိုရင်ရောလိုက်လို့ဖြစ်နိုင်တဲ့အခြေအနေမျိုးရှိနေလား
အခုအချိန်ကြီးဆရာဆိုရင်တော့တိတ်တော်မလွယ်ဘူးဒါပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲဖြစ်တစ်ခုလုံးကိုကျွန်တော်ပြောမယ်ဆိုရင်ဒီဟိုကောနောက်ဖေးရန်ဖဲဖြစ်မဖြစ်ဆိုတာဟိုပြောမယ်ဆိုရင်မဲပေးတဲ့အဆင့်ရှိရတော့2020 2020ထက်စာရင်15ကဘာပဲပြောပြောဟိုတော့ဟိုနည်းနည်းအဲ့ဒီအချိန်ကြီးတဲ့စာရင်တိုးတက်လာတယ်သို့တော့ရွေးကောက်ပွဲဖြစ်စဉ်ကြီးတစ်ခုလုံးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့နည်းနည်းလေး sorry ရယ်ကျွန်တော်ဆိုရင်ကဒီညနဲ့တူချင်းမှာတော့တူလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲပြီးနောက်ပိုင်းမှာဖြစ်မဲ့ရွေးဟိုအငင်းပွားမှုတွေပေါ့နော်။အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဖြေရှင်းမလဲ၊ခုံရုံးကဘယ်လိုဖြေရှင်းမလဲ။အဲ့ဒီဟာဟိုတိတိကျကျခုံရုံးကလိုက်လာမလား။ဟိုဖြုတ်ဆုံးချက်မလား။ဒါမှမဟုတ်အခြားသောဟိုအဖွဲ့အစည်းများရဲ့ PR တွေပါနေမလား။ဆိုရဟာဆိုရင်ကြပါဒီမဲပေးမှုဖြစ်စဉ်ကတော့ဟိုဘာပဲပြောပြောဒီလောက်ကြီးစိုးစိုးဝါးဝါးနဲ့အေးဆေးပြီးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်သို့တော့အဲ့ဒီပြီးရနောက်ပိုင်းဟာကနည်းနည်းလေးစိုးရင်ရတဲ့အခြေအရှိတယ်လို့ကျွန်တော်အမြင်နဲ့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးအထူးပဲကျေးဇူးတင်ကြောင်းဒီနေ့ကပြောကြလို့ပါတယ်ခင်ဗျာ
ဒိုင်းရီတိုင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုရှားဖောင်ကကြေညာပေးပါအောင်ရှင်ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်တချို့မှာတက်တည်ခင်လက်မအပူတွေဖောင်းပွားနေတာနဲ့ပတ်သက်လို့တချို့ရက်ွက်တွေမှာရက်ွက်တစ်ခုထဲမှာပဲမဲလက်မအပူတရာခန့်ရှိပြီးအိမ်တော်စုတစုထဲမှာတင်အပူလက်မ38ခုထိပေးတာမျိုးဆိုးဆိုးဝါးဝါးအခြေအနေတွေရှိနေတာဟာရိုးဖြောင့်တဲ့လောက်ရမဟုတ်ဘူးလို့မယူဆတဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်ဒီကနေ့နေ့စွဲနဲ့အရေးပေါ်ကြေညာချက်ထုတ်ပြန်ရမှာအခုလို့ဖော်ပြထားတာပါဒီအခြေအနေကြောင့်မဲပေးမှုတွေအတွင်းမဲမတမာမှုတွေဖြစ်နိုင်ပြီးရွေးကောက်ပွဲရလကိုအပြောင်းလဲဖြစ်စေနိုင်တယ်လို့လည်းဆိုထားပါဗျ။ဒါကြောင့်ပြည်သူတွေအနေနဲ့သူတို့ရရှိထားတဲ့လက်မှတ်ပုံတွေကိုအနီးကပ်ဆုံးကိုယ်စားလှယ်လောင်းတွေကိုပေးအပ်ဖို့လည်း NLD ပါတီကညွှန်ကြားထားကြောင်းကြေညာချက်ထဲမှာဖော်ပြထားပါဗျ။တစ်ဆက်ထဲမှာပဲမနေ့ဖန်ကျင်းပမဲ့တထွေရွက်ကောက်ပွဲအတွက်သက်ဆိုင်ရာမဲယုံတွေမှာစတင်ပြင်ဆင်နေကြသလိုလုံခြုံရေးအတွက်အာဏာပိုင်တွေစောင့်ကြနေကြသလိုနိုင်ငံရေးပါတီတွေကလည်းစောင့်ကြည့်ကဲခတ်ဖို့ပြင်ဆင်နေကြပါပြီ။ကျောင်းနဲ့ထိုင်ဝမ်တို့ကြား1949ခုနှစ်ကစလို့ပထမအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမဲ့စင်ကာပူနိုင်ငံထိပ်သီးညီလာခံမတိုင်ခင်ဒီကနေ့မှာပဲနိုင်ငံခေါင်းဆောင်တွေလက်တွဲနှုတ်ဆက်ခဲ့ကြပြီးတော့တမိုင်းဝင်တွေ့ဆုံမှုတွေစတင်လိုက်ပါတယ်။ထိုင်ဝမ်သမ္မတမတ်ယင်ကြောင့်နဲ့တရုတ်သမ္မတရှီကျင်ပင်တို့ကအပြုံးကိုစီနဲ့တည်င်းတောက်တွေကိုလက်ဝဲရန်နှုတ်ဆက်ခဲ့ပြီးဆွေးနွေးပွဲကိုစတင်ခဲ့တာဖြစ်ပါတယ်။အိန္ဒိယပိုင်းကက်ရှမီးယားဒေသအတွက်စီးပွားရေးကူညီထောက်ပံ့မှုဖြင့်ဒေါ်လာ12ဘီလီယံပေးအပ်မယ်အကြောင်းအိန္ဒိယဝန်ကြီးချုပ်ကကြေညာလိုက်ပါတယ် ။ရင်းချင်းချုပ်ကိုရှားဖောင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ပီတာဟန်ဒလီဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအခုလိုအပိနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
Thank you. This program has come to you from the Voice of America, Washington.